Welcome to the Voice of America in Burmese.
မင်္ဂလာပါတော်တော်ရှင်များခင်ဗျာ VOA American တိုင်းရဲ့2022ခုနှစ် April 8ရက်ကျော်တပရီနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ Dynamometer 3240 48တွေကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်အမြတ်သူပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်တင်ဆက်သွားမှာပါဒီကနေ့ထုတ်လွှင့်မယ့်အစီအစဉ်မှာတော့ထိတန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင
်ဘယ်လိုပုံစံနဲ့ရှိမလဲဆိုတော့တော်တော်စိတ်ဝင်စားဖို့ကောင်းနေတယ်နော်သူတို့ကဒါဟိုဟာဖြစ်သွားပြီလေ hijack လုပ်ထားတဲ့ပုံစံဖြစ်သွားပြီတကယ်လို့ဒါတရား
foreign လန်ဒန်မြို့ကမြန်မာတန်ရုံမှာတန်မတ်ကြီးကိုဝင်ခွင့်မပေးဘဲအပိုင်စီးထားတဲ့သတင်းကိုကြားကြမှာပါဆက်ရနာတင်စန့်ကျင်ရေးလှုပ်ရှားမှုတွေကိုအကြမ်းဖက်ဖြိုခွင်းမှုတွေအတွင်းလူပေါင်းတရာစင်တည်ခဲ့ရတဲ့သတင်းနဲ့ကိုဗစ်ကပေးလွန်ကာလမှာကျန်းမာပြီးတော့တာတူညီမြကဘာကြီးဖြစ်ရတဲ့အတွက် WHO ရဲ့မျှော်မှန်းချက်တွေအကြောင်းလဲနားဆင်ရမှာပါစီစဉ်နောက်ပိုင်းမှာတော့ဥကြစနာရဲ့မြမအရေးသုံးသက်ချက်ပြည်သူ့ကျန်းမာရေးကဏ္ဍနဲ့တပတ်တွင်အားကစားကဏ္ဍစတာတွေကိုနားဆင်ရမှာဖြစ်ပါတယ်ခုတော့ကျသပရီနဲ့မနက်ဖက်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်လင်းတို့ကပြောပြပေးပါဦးခင်ဗျာ
ပရတိန်နိုင်ငံလန်နာမြို့ကမြန်မာတန်ရုံမှာရုံတွင်းအာဏာသိမ်းတဲ့သဘောဖြစ်ပေါ်နေပါတယ်။ပုတ်ထုံးနေနောက်ပိုင်းကမြန်မာတပ်မကြီးခဏအပြင်သွားနေတဲ့အချိန်မှာတန်ဝန်တန်းတချို့ကအထဲကနေတကားပိတ်ထားပြီးတော့အဝင်ခံမှုညှဉ်းဆန်းခဲ့တာလို့လည်းတန်ရုံအပြင်ကအခြေအနေကိုလူမှုကွန်ရက်မှာတိုက်ရိုက်ထုတ်လွှင့်နေသူတွေကပြောပါတယ်။တပ်အမတ်ကြီးဦးကျော်စွာမင်းကတော့အခြေအနေကိုအခုလိုပြောပါတယ်
။ You know, you know, you understand that it's kind of cool. You know, middle of London, you know.this kind of you know coup is not going to happen
ဒါအာနာသိန်းတဲ့ဘောပါလန်ဒန်မြို့လေကောင်မှာဖြစ်နေတာပါဒီလိုအာနာသိန်းတဲ့ပုံစံမျိုးလှုပ်လို့မရဘူးလို့တန်အမတ်ကြီးဦးကျော်စွာမင်းကပြောသွားတာပါတန်ယုံအပြင်ဘက်ကကားပေါ်မှာရှိနေပြီးတန်ယုံနဲ့ပြန်ဝင်ခွင့်ရဖို့ဗြိတိရှရဲတပ်ဖွဲ့ကိုအကူအညီတောင်းခံထားပေမဲ့တန်တမန်ပိုင်နယ်မြေဖြစ်တာကြောင့်အရေးယူဆောင်ရွက်ပေးလို့မရကြောင်းတုံ့ပြန်ခဲ့တယ်လို့လည်းလူမှုကွန်ရက်ထုတ်လွှင့်မှုတွေမှာပြောဆိုခဲ့တာတွေ့ရပါတယ်တန်ယုံပြပကိုရောက်လာတဲ့မြန်မာနိုင်ငံသားတချို့ကိုတော့လူစုခွဲဖို့ရဲတပ်ဖွဲ့ကတတိပေးခဲ့တာကြောင့်လူစုလူဝေးကြီးကြီးမားမားတော့မရှိခဲ့ပါဘူး။တန်ယုံအပြင်မှာပြန်ဝင်ခွင့်ရဖို့ဆောင်ဆိုင်နေကြတဲ့တန်အမတ်ကြီးဦးကျော်စွာမင်းကို VOA ကဆက်သွယ်မေးမြန်းဖို့ကြိုးပမ်းရမှာတော့လက်တလောမှတ်ချက်မပေးလို့ဒီကြောင်တုံ့ပြန်ခဲ့ပါတယ်။တန်အမတ်ကြီးဦးကျော်စွာမင်းဟာပြီးခဲ့တဲ့မတ်လ10ရက်နေ့ကဗြိတိန်နိုင်ငံခြားရေးဝန်ကြီး Dominic Raab နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုပြန်လည်ပေးဖို့လဲကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့ပူပါတယ်။ဖေဖော်ဝါရီလတရနေ့ကမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းအာဏာဖီဆန်ရေးလှုပ်ရှားမှုတွေမှာကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးအပါအဝင်နိုင်ငံတကာမှာရှိနေတဲ့တန်တမာဝန်ထမ်းအတော်များများလည်းပူးပေါင်းပါဝင်ခဲ့တာဖြစ်ပါတယ်။ဒီအချိန်မှာပဲမြန်မာတပ်အမတ်ကြီးဦးကျော်စွာမင်းကိုမတ်လ9ရက်နေ့ကလေးကပြန်ခေါ်ထားပြီးဖြစ်ကြောင်းမြန်မာနိုင်ငံခြားရေးဌာနကလန်ဒန်မြန်မာတန်ရုံတစိတ်တုံးနဲ့ဖေဖော်ဝါရီလ9ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ဧပြီလ9ရက်နေ့ညနေ 9:00 မှာတာဝန်ပြီးဆုံးသွားတဲ့ဦးကျော်စွာမင်းနေရာမှာတပ်အမတ်တင်မခန့်ရသေးခင်တန်ယုံယာယီတာဝန်ခံဒေါက်တာချစ်ဝင်းကိုတူတံမှုအဖြစ်တာဝန်ပေးအပ်ထားကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတော့အုပ်ချုပ်နေတာကိုစန့်ကျင်တဲ့ပြည်သူတွေကိုစစ်တပ်ကပြစ်ခတ်ဖြိုခွင်းခဲ့တာကြောင်းမနေ့ဗုဒ္ဓဟူးနေ့ကပြည်သူ15ဦးထက်မနည်းသေဆုံးပြီးအတော်များများဒဏ်ရာရသွားပါတယ်။စကိုင်းတိုင်းဒေသကြီးကလေးမျိုးကတပိတ်ခန္ဓာကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွင်းမှုကြောင့်တေဆုံးသူဖမ်းခံရသူတွေလည်းရှိတယ်လို့တပိတ်ကောင်းဆောင်တယောက်ကပြောပါတယ်
။ဆုံးသွားတာ12ဦးရှိပြီ12ဦးကြီးအတည်ပြုလို့ရတယ်။ဖမ်းဆီးခံရလူတွေကတော့ကြည့်ကြပြောလို့မရသေးဘူး15ဦးလောက်တော့အနည်းဆုံးရှိနေတယ်တဲ့။15ဦးအထက်မှလည်းရှိမှာ။ဒဏ်ရာရတာ5ဦးနဲ့10ဦးကြားလောက်ပဲမှန်းတာ။တချို့လူတွေကစီးရုံတက်ခွင့်မရတဲ့နဲ့သူ့အတူစင်ဒီရဲ့နေရာပို့တဲ့လူတွေလည်းရှိတယ်ဒီအနောက်ခံတနာဘက်ကရှိတဲ့ရက်ကွက်အိမ်တိုင်းကိုသူတို့ဝင်ပြီးတော့ဆိုင်းဆိုင်ပေါ့နော်အီလီမယာကိုကျိုးတုပ်ပြီးတော့သူတို့ပတ်စံ50လောက်နဲ့တချို့ပစ္စည်းကိုခိုးသွားတယ်လို့ပြောတယ
်မနေ့ဧပြီလ9ရက်နေ့မှာပဲပဲခူးမြို့ကဆန္ဒပြပွဲကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်ဖြုတ်ခွဲလို့နှုတ်ထက်မနဲ့တေဆုံးပြီးတော့တန်ရာရသူတွေလည်းရှိခဲ့တယ်လို့မျက်မြင်တွေ့သူပဲခူးမြို့ခန့်က VOA ကိုပြောပါတယ်စကိုင်းတိုင်းတန့်ဆဲတပိတ်မှာလည်းစစ်တပ်ရဲ့လက်ချက်ကြောင့်ပြည်သူတို့တေဆုံးခဲ့တာပါဒွေမျိုးတပိတ်စစ်ကြောင်းကိုလည်းအကျန်းဖက်ဖြုတ်ခွဲခံရတဲ့အတွက်ကြည်ဆန်ထိတူတူရှိပြီးတော့အဖမ်းခံရသူကတော့ကိုဦးထက်မင်းရှိတယ်လို့ဒေတာခန်တွေကပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမျိုးဆန္ဒပြသူတွေကိုလည်းစစ်အုပ်ချုပ်ရေးကောင်စီဘက်ကမျက်ရည်ပုံးတွေတုံးပြီးတော့အကျန်းဖက်ဖြုတ်ခွဲခဲ့တာပါတခါရှမ်းပြည်တောင်ပိုင်းညောင်ရွှေမြို့မှာလည်းတံမုံဒီလို့ဆိုပြီးစားတော့ဆန်ကူကိုဝင်ရောက်ဖြစ်စီခဲ့တဲ့အတွက်စစ်ဖက်တပ်ဖွဲ့ဝင်တွေကိုတိကျိစဖြည့်ရှင်ပေးဖို့ရဲစခန်းကိုမြို့ခန်တွေတွားရောက်တောင်းဆိုတဲ့အခါမှာပြစ်ခတ်မှုဖြစ်ပြီးတော့မြို့ခန်သူတေဆုံးခဲ့တယ်လို့ညောင်ရွှေမြို့ခန်ကပြောပါတယ် တခါရန်ကုန်မြို့ကနေရခုနှစ်ခုလောက်မှာမနေ့ကပောက်ကွဲတံတွေကြားခဲ့ရတယ်လို့သတင်းတွေထွက်နေပေမဲ့တိတ်ဆုံးတံရရတဲ့သတင်းတော့မကြားသလိုဘသူကမှလည်းသူတို့လက်ချက်ဖြင့်ပြောဆိုရတော့မရှိသေးပါဘူး။ရန်ကုန်အမေရိကန်တပ်ရုံးကလည်းလက်လုံအတံပုံးပောက်ကွဲတံတွေကြားရတယ်ဆိုတဲ့သတင်းတွေရထားတယ်လို့ပြောပါရယ်။မနေ့ကပဲရန်ကုန်စစ်မှုဆောင်ကတရုတ်ပိုင် GOC အထက်စေယုံတစ်ခုမိလောင်ခဲ့တယ်လို့လည်းမြန်မာမီးတပ်တပ်ဖွဲ့ကပြောပါရယ်။မြန်မာအရေးနဲ့ပတ်သက်လို့တရုတ်ရဲ့ရည်တည်ချက်ကိုမကျေနပ်တဲ့အတွက်တရုတ်အလံကိုလည်းမနေ့ကရန်ကုန်အလုံးမြို့နယ်ထဲမှာတာဆင်နဲ့ချီတဲ့ဆနာပြသူတွေမိရှုဆနာပြခဲ့ကြပါတယ်။မြန်မာစစ်အုပ်ချုပ်ရေးကောင်စီရဲ့လူခွင့်ရေးကျူးလွန်မှုတွေမစင်မချင်းဖမ်းဆီးနှိပ်စက်တပ်ဖြတ်မှုကျူးလွန်ထားတဲ့တပ်တွေအထောက်အထားပေါင်း38,000ကျော်ကိုစုဆောင်းရရှိထားတယ်လို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကပြောပါတယ်။စစ်အုပ်ချုပ်ရေးကောင်စီရဲ့ကြမ်းကြုတ်ရက်စက်မှုတွေကိုဆွေးနွေးဖို့ CRPH ရဲ့နိုင်ငံတကာဥပဒေအကြံပေး Robert Volterra နဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးအရာရှိတွေပို့ထူးနေမှာတွေ့ဆုံဆွေးနွေးခဲ့တာပါ။ကုလသမဂ္ဂကခန့်အပ်ထားတဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုဆိုင်ရာဖွဲ့ IIMM ရဲ့ပြောခွင့်ရသူကလည်း CRPH ရဲ့ရှေ့နေနဲ့ကနအူတွေ့ဆုံခဲ့ပြီးနောက်ထပ်တွေ့ဆုံဆွေးနွေးမှုတွေရှိကြောင်းအတည်ပြုပေမဲ့အသေးစိတ်အချက်အလက်တွေကိုတော့ပြောမသွားပါဘူး။ CRPH ကစုဆောင်းထားတဲ့တပ်သေးအထောက်အထားတွေထက်မှာမြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေကိုကြည်ကြဲပြန့်ပြန့်လှုပ်ဆောင်နေတာတွေ့ရတယ်လို့လည်း CRPH ကဧပြီလ6ရက်နေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။အဲ့ဒီအထဲမှာဥပဒေမဲ့တပ်ဖြတ်ခံရတဲ့သူက940ရှိပြီးဖမ်းဆီးထားချိန်မှာတိတ်ဆုံးသူက10ဦးလို့ပေါ်ဝင်ကြောင်းလဲကြေညာချက်မှာပြောထားပါတယ်။ဒါအပြင်တရားမဝင်ဖမ်းဆီးနှိပ်စက်မှုတွေနဲ့ညှိနှိုင်းစွာဆန္ဒပြသူတွေအပေါ်အလွန်အကျွံအင်အားသုံးနှိမ်နင်းတဲ့တပ်တွေအထောက်အထားတွေလဲစုဆောင်ရရှိထားတယ်လို့ပြောထားပါတယ်။ဖေဖော်ဝါရီလတရက်နေ့မှာစစ်တပ်ကအာဏာရယူလိုက်တဲ့အချိန်ကတည်းကဆန္ဒပြနေကြတဲ့ပြည်သူတွေကအတိုင်းအခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားသူအလုံးပြန်လို့ပေးဖို့ဒီမိုကရေစီစနစ်ပြန်လဲကျင့်သုံးဖို့နှိမ်စင်မပြတ်တောင်းဆိုနေတာပါ။စစ်တပ်ရဲ့အုပ်ချုပ်မှုရန်ရာတစ်ခုလုံးရှက်တန့်သွားအောင်ရည်ရွယ်ပြီးတော့ပြည်တော်ဝန်ထမ်းတွေဆရာဝန်တွေနဲ့အထက်ကြတဲ့ဝန်ထမ်းတွေကအာဏာဖီဆိုင်ရေးလှုပ်ရှားမှုမှာပူပေါင်းပါဝင်ပြီးဆန္ဒထုတ်ဖော်နေတာပါစစ်တပ်နဲ့ရဲတပ်ဖွဲ့ကကြီးစံအစ်စ်တွေပါတုံးပြီးတော့အကြမ်းဖက်နေနေနေပေမဲ့ပြည်သူတွေကတော့နှီးပေါင်းဆုံးနဲ့နှိမ်စင်မပြတ်ဆန္ဒထုတ်ဖော်နေတာပါအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့အဆိုအရအာနာပိုင်တွေရဲ့နေနေမှုကြောင့်ကလေးငယ်48ဦးအပါအဝင်တေဆုံးသူ600ဝန်းကျင်ရှိပြီးတော့ဖမ်းဆီးခံရသူက2800ကျော်ရှိကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံကရင်ပြည်နယ်နဲ့ပဲခူးတိုင်းထက်ကနေလက်တလောရက်တွေအတွင်းနေရက်စွန့်ခွာထွက်ပြေးနေရတဲ့ပြည်သူထောင်ချီရှိတယ်လို့ကုလသမဂ္ဂရဲ့သတင်းစာမျက်နှာမှာဧပြီလ9ရက်နေ့ကဖော်ပြထားပါတယ်။မွန်ပြည်နယ်တဲကစေပေကန်တခုလည်းပြစ်ခတ်မှုကြောင့်ပျက်စီးသွားတယ်လို့ဆိုထားပါတယ်။မြန်မာစစ်တပ်နဲ့ကရင်လက်နက်ကန်တပ်ဖွဲ့ KNU တို့ကြားတိုက်ပွဲတွေပေါ်ပေါက်နေပြီးမြန်မာစစ်တပ်ရဲ့မစင်မချင်းပြစ်ခတ်တိုက်ခိုက်မှုကြောင့်နေရစွန့်ခွာထွက်ပြေးရသူ9000ကျော်ရှိတယ်လို့လည်းအိုချာကပြောပါတယ်။2020ဒီဇင်ဘာလကတည်းကပြည်သူတွေကြားအသက်အန္တရာယ်ဆိုရိမ်မှုတွေပိုတိုးလာတယ်လို့လည်းဖော်ပြထားပါတယ်။အခုလိုနေရစွန့်ခွာထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအရေးပေါ်အကူအညီတွေပေးအပ်နိုင်အောင်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကတပ်ဆိုင်ရာမိဖက်အဖွဲ့တွေနဲ့ဆွေးနွေးနေတယ်လို့လည်းပြောထားပါတယ်။မြန်မာစစ်တပ်ကကျေးရွာတွေအပေါ်လေကြောင်းကပါတိုက်ခိုက်ခဲ့တဲ့အတွက်မတ်လ29ရက်နေ့ကကရင်ပြည်နယ်ကနေထိုင်းနိုင်ငံဘက်ထွက်ပြေးလာသူ3848ဦးရှိတယ်လို့လည်းအိုချာကပြောပါတယ်။ဒုက္ခသည်အများစုကနေရပြန်သွားပေမဲ့လို့ဧပြီလ3ရက်နေ့အထိထိုင်းနိုင်ငံမှာလက်ရှိခိုးလုံနေသူ1169ဦးရှိသေးတယ်လို့လည်းဆိုပါတယ်။မြန်မာနိုင်ငံထဲကနိုင်ငံရေးအချက်အသဲတွေကြောင့်အရှိတောင်အာရှနိုင်ငံတွေအပေါ်မှာလည်းတက်ရောက်မှုတွေရှိနေတာပါ။မြန်မာစစ်တပ်ကအာဏာသိမ်းမှုကြောင့်မြန်မာပြည်သူတွေရဲ့ရေရှည်ကြမ်းမာရေးနဲ့ပညာရေးအပြင်ကလေးငယ်တွေအပေါ်မှာပါတည်ရောက်မှုရှိလာမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်။လက်ရှိပေါ်ပေါက်နေတဲ့အကြမ်းဖက်မှုတွေအချိန်ကြာလာတာနဲ့အမျှကလေးငယ်တွေရဲ့စိတ်ဖိစီးမှုတွေပိုဆိုးလာနိုင်ပြီးသူတို့ရဲ့စိတ်ပိုင်းရုပ်ပိုင်းအပေါ်မှာပါတည်ရောက်မှုရှိလာလိမ့်မယ်လို့လည်းကုလသမဂ္ဂအစိုးရအရာရှိတွေကပြီးခဲ့တဲ့တစ်ပတ်ကပဲသတိပေးထားပါတယ်။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ညဒိုင်းနိုမီတာ40 kHz 8.13 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်။ AstraZeneca ကကိုဗစ်ရောဂါကာကွယ်ဆေးထိုးပြီးတဲ့သူတို့မှာပုံမှန်မဟုတ်တဲ့တွေးခဲမှုမျိုးတွေ့ရှိရတာကြောင့်ဘေးထွက်ဆိုးရိုးဖြစ်သတ်မှတ်တဲ့အကြောင်းဥရောပစေဝါဆိုင်ရာအေဂျင်စီ EMA ကပြောလိုက်ပါတယ်။ဒါမှမဟုတ်စေဝါအန်ရဲ့ဆက်စစ်သုံးသပ်တဲ့ကော်မတီရဲ့အကဲဖြတ်ချက်အရဘေးထွက်ဆိုးရိုးထက်ကာကွယ်ဆေးရဲ့အကျိုးရလကပိုများတယ်လို့လည်း EMA အမှုဆောင်ဒါရိုက်တာအမ်မာကော့ကပြောပါတယ်။ ပြည်ထောင်နိုင်ငံစီးပွားနဲ့ကျန်းမာရေးဆက်ရှိမှုပစ္စည်းထုတ်လုပ်မှုဆိုင်ရာအေဂျင်စီ MHRA ကလည်းပေါ်ထူးနေမှာပဲအလားတူဆုံးဖြတ်ခဲ့တာပါ။ဂျာမနီနိုင်ငံကကာဝေါ်စီးထုတ်လုပ်မှုဆိုင်ရာအကြံပေးကော်မတီကတော့ဥရောပစီးပွားဆိုင်ရာအေဂျင်စီ EMA ကတွေ့ရှိထားတဲ့ရှက်ရှက်ပါပါတွေးခဲတဲ့မျိုးတွေကိုအဆ20လောက်ဖော်တွေ့ရပြီး AstraZeneca ကာဝေါ်စီးပထမတစ်ကြိမ်ထိုးထားတဲ့အသက်60ရောက်အရွယ်တွေအနေနဲ့တခြားဆေးတမျိုးကိုပြောင်းထိုးကြဖို့လည်းတိုက်တွန်းထားပါတယ်။ဒီချိန်ထဲမှာပဲအောင်မြင်မှုရနေတဲ့နှစ်ကြိမ်ထိုးရတဲ့မော်ဒါနာကိုဗစ်ကာဝေးဆေးကိုဗြိတိန်နိုင်ငံကသူ့ရဲ့ကာဝေးဆေးထိုးတဲ့စီစဉ်မှာထည့်သွင်းလိုက်ပြီးဗိုလ်ထုနေမှာပဲဝေလနယ်မှာစတင်သုံးဆွဲခဲ့ပါတယ်။ဗြိတိန်နိုင်ငံမှာ AstraZeneca နဲ့ Pfizer ကာဝေးဆေးတွေအပြင်မော်ဒါနာကိုပါတတိယမြောက်ကာဝေးဆေးအမျိုးအစားဖြစ်အသုံးပြုဖို့အတည်ပြုလိုက်တာပါ။ AstraZeneca ကာဝေးဆေးထိုးလုပ်မှုမှာအခက်အခဲတွေကြုံနေရချိန်မှာပဲဗြိတိန်နိုင်ငံကမော်ဒါနာဆေး18သန်းမှာယူထားပါတယ်။ပြည်ထောင်ငံမှာစတင်တွေ့ရှိခဲ့တဲ့ကူးစက်မြန်ကိုဗစ်ရောဂါအမျိုးအစားကိုအမေရိကန်မှာအတွေ့ရများလာနေတယ်လို့အမေရိကန်ရောဂါထိန်းချုပ်တာစီဌာန CDC ကြီးကပြောဆိုလိုက်ပါတယ
် Based on our most recent estimates from CDC surveillance the B.1.1.7 variant is now the most common lineage circulating in the United States
CDC ရဲ့မကြာသေးခင်ကစောင့်ကြည့်လေ့လာမှုတွေပေါ်ခန့်မှန်းတွက်ချက်မှုတွေအရ B.1.1.7 အမျိုးအစားအခုကအမေရိကန်မှာအတွေ့များလာနေပါတယ်လို့ CDC ညွှန်ကြားရေးမှူးရိုရှဲဝါလန်စကီကပို့ထူးနေမှာပြောဆိုလိုက်တာပါယောဂပိုးအမျိုးအစားတွေဟာလူငယ်တွေမှာပုံမှုကူးစက်လွယ်တာတွေ့ရပြီးမကြာသေးခင်သတင်းပတ်ကကူးစက်မှုတွေမှာပုံမှုတွေ့ရှိလာတဲ့အကြောင်းလဲ COVID-19 တက်ဖြစ်ရေးအဖွဲ့ရဲ့အပြည်တော်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ9ရက်အတွင်းနေ့စဉ်ပြည်မြကူးစက်မှုနှုန်းက 2.3 ရာခိုင်နှုန်းတိုးလာပြီး 6,888 ရောက်ရှိတယ်လို့လည်းပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့တစ်ပတ်အတွင်းနေ့စဉ်ဆေးရုံတင်ရသူလူနာရေအတွက်ကလည်း 2.9 ရာခိုင်နှုန်းတိုးလာခဲ့တာပါအသက်30နဲ့40ဝန်းကျင်လူငယ်တွေမှာရောဂါပြင်းပြင်းထန်ထန်ခံစားရတာတွေ့ရှိရကြောင်းလည်း CDC ကြီးကပြောပါတယ်နေ့စဉ်ပြည်မြအမေရိကန်သုံးသန်းလောက်ကိုကာကွယ်ဆေးထိုးပေးနေတဲ့အားတက်စရာသတင်းတွေကြားနေရပေမဲ့နောက်ထပ်ကူးစက်ပြန့်နှံ့မှုနှုန်းတွေတိုးလာနေတယ်လို့လည်းပြောဆိုခဲ့ပါတယ်။ကာကွယ်ဆေးထိုးတဲ့စီစဉ်ကိုအရှိန်မြင့်မှုလိုသလိုလူထုဘက်ကပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းခဲ့တာပါ။မကြာခင်ရက်တွေတွင်ကိုဗစ်ရောဂါပိုးနှစ်ဆင့်ကူးစက်မှုနှုန်းတိုးလာတဲ့အိန္ဒိယနိုင်ငံဟာကမ္ဘာမှာကာယရောဂါကူးစက်မှုအချက်အချာနေရာတစ်ခုဖြစ်လာနေပါတယ်။ရောဂါကူးစက်မှုတွေသတင်းပတ်နဲ့ချီကြာဆင်းလာခဲ့ပြီးမှတချို့ပြန်ကူးစက်မှုတွေကြုံနေရတာပါ။ယောဂကူးစက်မှုတွေတိုးလာတဲ့ကြောင်းကမ္ဘာမှာကာကွယ်ဆေးအများဆုံးထုတ်လုပ်တဲ့အိန္ဒိယနိုင်ငံကနေကိုဗစ်ကာကွယ်ဆေးပြပတင်ပို့မှုတွေလည်းကျဆင်းလာပါတယ်။ဒီနှစ်ဆက်မှာတော့ကာယောဂကူးစက်မှုတန်းအပြင်းထန်ခံခဲ့ရတဲ့အိန္ဒိယနိုင်ငံမှာယောဂကာကွယ်ရေးအစီအမံတွေကိုရှော့ချလိုက်တာကြောင့်လူရည်ထူထပ်တဲ့တိုင်းပြည်မှာတကြောပြန်ကူးစက်မှုတွေကြုံနေရတာလို့လည်းကျန်းမာရေးပညာရှင်တွေကပြောဆိုနေပါတယ်။ဒေသတော်ရွေးကောက်ပွဲအတွက်ပြည်내၅ခုမှာစီးရုံးလှုပ်ရှားမှုတွေအတွင်းလူစုလူဝေလောက်ခဲ့ကြပြီးအများစုကလည်းနှာခေါင်းဆီးကာကွယ်တွေမတုံ့ခဲ့ကြပါဘူး။နိုင်ငံမြောက်ပိုင်းအူထရာခန့်ပြည်နယ်မှာလည်းဟိန္ဒူဘာသာဝင်တွေရဲ့အစဉ်လာယုံကြည်ချက်အရဂင်းကာမြစ်ထဲမှာစင်ကြယ်အောင်ဆေးကျောတဲ့အနေနဲ့နေ့စဉ်လူပေါင်းရာနဲ့ချီစုဝေးကြတဲ့တလကြဘာသာရေးခန္ဓာတွေစတင်နေသလိုမင်္ဂလာဆောင်တွေမိသားစုခန္ဓာတွေကိုလည်းလူစုလူဝေးတွေနဲ့ကျင်းပနေပါဗျ။စီဝါရေးချက်ချမွန်ပိုင်းမြို့မှာဆိုရင်လေကိုဗစ်ရောဂါပိုးကူးစက်သူအများဆုံးအတည်ပြုတဲ့နေ့မတိုင်ခင်တရက်မှာပဲဈေးတွေရထားတွေကမ်းခြေတွေမှာလူတွေနဲ့ပြည့်နေနေခဲ့ပါဗျ။ယောဂါကူးစက်မှုတွေပြန်တိုးလာရကဒီတစ်ပတ်ထဲမှာပဲအိန္ဒိယမှာပထမဆုံးအချိန်ဖြစ်ကူးစက်သူတနေ့ထဲမှာ3000ကျော်သွားပါဗျ။ပေါ်ထူးနေကကူးစက်သူ3,500,936ရောက်အတည်ပြုခဲ့တဲ့အတွက်အိန္ဒိယမှာကာယောဂါကြိုးစားခြင်းကဆက်လို့အများဆုံးလည်းဖြစ်ခဲ့ပါဗါဒ်အမေရိကန်ကမ္ဘာသတင်းမီဒီယာအေဂျင်စီ USAGM ရဲ့လက်အောက်ခံ VOA American တဲ့တခြားနိုင်ငံခြားဘာသာနဲ့ထုတ်လွှင့်တဲ့သတင်းဌာနတွေအတွက်သတင်းလွှတ်ခွင့်ရှိနိုင်ငံခြားဝန်ကြီးအန်တိုနီဘလင်ကင်ကကတိပြုပြောဆိုလိုက်ပါတယ်ဆိုရသတင်းဌာနကိုအမေရိကန်နိုင်ငံခြားဝန်ကြီးဌာနကကြီးကြပ်တာမဟုတ်ပေမဲ့ဝန်ကြီးဘလင်ကင်က USAGM ယာယီမှုဆောင်ရာရှိချုပ်ကေလူးချောင်နဲ့အင်္ဂါနေ့ကတွေ့ဆုံပြီးအမေရိကန်ရဲ့နိုင်ငံခြားရေးအရမှာလွတ်လပ်တဲ့မီဒီယာရဲ့အခန့်ကဏ္ဍနဲ့ပတ်သက်လို့ဆွေးနွေးကြတာပါလွတ်လပ်တဲ့သတင်းမီဒီယာတွေနဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုမှုတွေကိုကန့်သတ်ချုပ်ချယ်ခံရတဲ့တိုင်းပြည်တွေမှာအထူးသဖြင့် USAGM လက်အောက်ခံသတင်းဌာနတွေရဲ့လွတ်လပ်တဲ့သတင်းရေးသားဖော်ပြမှုတွေဟာအရေးကြီးတဲ့အခန့်ကဏ္ဍမှာရှိနေတဲ့အကြောင်းလဲတွေ့ဆုံမှုပြီးနိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ရမှာပြောဆိုထားပါတယ် USAGM လက်အောက်ခံသတင်းဌာနတွေရဲ့လွတ်လပ်တဲ့ရေးသားဖော်ပြမှုတွေကိုပြင်ပကဝင်ရောက်စွပ်ဖက်မှုမရှိအောင်အကာအကွယ်ပေးထားတဲ့ပြဋ္ဌာန်းချက်ကိုတမန်တော်ဒေါ်နယ်ထရန့်လက်ထက်မှာခန့်အပ်ထားခဲ့တဲ့အကြီးအကဲဟောင်းမိုက်ကယ်ဖက်ကချုပ်ပေါက်ပြီးဥပဒေမဲ့ဆောင်ရွက်ခဲ့တဲ့အကြောင်း ယာယီမှုဆောင်ရရှိချုပ်6အပါဝင်တာဝန်ရှိသူတို့ကပြီးခဲ့တဲ့နှစ်ထဲမှာပဲတင်ကြားခဲ့ကြတာပါ USCG အမှုဆောင်ရရှိချုပ်ဟောင်းဖက်ကတော့အေဂျင်စီရဲ့ညီမညက်ကိုအကောင့်ထဲပေါ်ဖို့သူ့အနေနဲ့လမ်းညွှန်ဆောင်ရွက်ခဲ့တာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA ကျွန်တော်ပြင်းနေမနဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်လင်းတို့ကပြောပြပေးတာပါVOA ကအခုထုတ်လွှင့်တဲ့အစီအစဉ်တွေကို burmese.voanews.com internet site မှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ပြိုင်နဲ့တမှာပဲဖမ်းယူနားဆင်နိုင်ပါတယ်။ဆက်လက်ပြီးတော့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်သွားပါမယ်။လန်ဒန်ကသတင်းပေးပို့ချက်တစ်ခုနဲ့စတင်ပါမယ်။ဗြိတိနိုင်ငံလန်ဒန်မြို့ကမြန်မာတန်ယုံကိုဗုဒ္ဓဦးနေ့မှာစစ်ကောင်စီဘက်ကသိမ်းယူမှုဖြစ်ပွားခဲ့တာနဲ့ပတ်သက်လို့ဗြိတိနိုင်ငံကြားရေးဝန်ထမ်းနဲ့ဆက်သွယ်ဆောင်ရွက်နေကြောင်းဗြိတိနိုင်ငံဆိုင်ရာမြန်မာအတမ်းမတ်ကြီးဦးကျော်စောမင်းကသူ့ကိုလာရောက်ဝန်ရမ်းသူတွေကိုပြောကြားခဲ့ပါတယ်။ယုံကျိန်ပြပတန်ယုံပြပခိတကနာထွက်ခွာနေချိန်မှာသူ့အောက်မှာရှိတဲ့တန်မှုကြီးဦးချစ်ဝင်နဲ့စစ်တပ်မှုဘူမှုကြီးစိုးအောင်တို့ပူးပေါင်းပြီးတော့မြန်မာတန်ယုံကိုဝင်ရောက်သိမ်းပိုက်လိုက်တာဖြစ်တယ်လို့လန်ဒန်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။လန်ဒန်စံတော်ချိန်ည၈နာရီပတ်ဝန်းကျင်လောက်ကတန်ယုံရှိမှမြန်မာတွေစုယုံရောက်ရှိနေတဲ့အခြေအနေနဲ့ပတ်သက်လို့ကိုအောင်မော်စင်ကိုမက်အင်ဂျင်နီယာဆက်သွယ်မေးမြန်းတာပါတယ်။
အဲ့တော့အခုနောက်ဆုံးခုလက်ရှိဟုတ်ကဲ့တန်ယုံရှိမှပေါ့နော်တန်မှန်ကြီးရဲ့အခြေအနေဘယ်လိုရှိနေလဲရှင
်။ခါခုလက်ရှိတော့သမတီးကအထဲထဲမှာကိုသူဝင်ခွင့်မရဘူးထဲထဲကဘေးမဖွင့်ဘူးเนาะသူဝင်နေတယ်ဆိုတော့ပြီးတော့ဒီမှာဒီအင်္ဂလန်ဟိုပူလစ်စီရတယ်ဒီအဒီတကားပေါ်မှာပြိတ်ပြီးတော့ရက်နေတယ်သူကတော့ဒီ foreign office နဲ့သူဆက်စကားပြောတော့တယ်ပေါ့เนาะသူက stay သူကတန်မတ်တယောက်အနေနဲ့သူရှိနေတဲ့ဟာကိုသူသူကတော့ဟိုစပေါ့ authority နဲ့ဒီတန်ရောကသူကအကြီးဆုံးဖြစ်တဲ့အတွက်သူဝင်ခွင့်ရှိရမှာဆိုတော့လမ်းပြီးကြောင်းကြားထားတယ်လို့ပြောပါတယ
်အဲ့တော့လက်ရှိအခုချိန်ထိတန်မတ်ကြီးကတော့ဒီတန်ရုံးရှိမှရှိနေတော့မယ်ပေါ့နော
်ဟုတ်တယ်တန်ရုံးရှိပရဝင်ရှိပေါ့နော
်ဟုတ်ကဲ့
ဒါအားလည်းတော့ဝင်လို့မရဘူးတန်ရုံးပရဝင်တယ်နော်ဟော
ဟုတ်ကဲ့အဲ့တော့အဲ့ဒီမှာလန်ဒန်စံတော်ချိန်ကဘယ်လောက်ရှိနေပြီလဲရှင
်လန်ဒန်စံတော်ချိန်ဟောက9:48
ဆိုတော့တန်မတ်ကြီးကအဲ့လိုမျိုးသူကတန်ရုံးအပြင်ဘက်ကိုပေါ့နော်ရောက်သွားပြီးတော့မှသူကအခုတန်ရုံးနဲ့ပြန်ပြီးတော့ဝင်လို့မရဘူးဖြစ်သွားတာပေါ့နော်အဲ့ဒီအချိန်ကဘလို့ဖြစ်သွားရလဲရှင
်သူပြောတာတော့သူကဒီတော့ရုံးစင်းချိန်တော့ပေါ့နော်3နာရီခွဲ4နာရီတော့4နာရီလောက်ထင်တာပဲတိတ်တာသူ့မမေးသေးပါဘူးနော်အဲ့ဒီသူထွက်လာတဲ့အချိန်မှာပေါ့နော်ဟိုစားအထဲထဲမှာတော့2ရက်လောက်မပြီးကြံခဲ့တယ်ကြံနေရတော့ဒီသူ့အောက်ကအတွင်းဝင်ဘယ်လိုလဲကိုချွေးဝင်းနဲ့တကွာဒီစစ်တပ်မှုနော်ဟောအတက်ကြီးဟိုစားစိုးအောင်ဆိုတာသူကသူကနေပြီးတော့သူတို့၃ယောက်လောက်မပြီးဝင်ပြီးတော့ဒီ invite လုပ်တယ်ပေါ့နော် hijack တဘောပေါ့ဝင်ပြီးတော့တကားထပ်မဖွင့်ပြီးဘူးအဲ့လိုဝင်လာတဲ့အတွက်သူကပြန်ရောက်လာတော့သူတကားဖွင့်ခိုင်းတော့မဖွင့်ပြီးဘူးမဖွင့်ပြီးတဲ့အတွက်သူကရဲခေါ်ပြီးတော့ police လောက်ကလုပ်တယ်ပေါ့နော်ဟို police ကိုခေါ်ပြီးတော့သူကအကြောင်းကြားတယ်ပေါ့အဲ့လိုပြောချက်နော်ပြီးတော့ဒီ committee ကိုတန်းပြီးတော့ဟိုလုပ်တယ်ပေါ့နော် request လုပ်တယ်ပေါ့သူဝင်လို့မရတော့ပါဘူးပေါ့အဲ့လိုပေါ့
ဒါဆိုရင်ကိုမော်စင်တို့ကအခုအဲ့ရှိမှရောက်နေတဲ့မြန်မာတွေပေါ့နော်အဲ့ရှိမှတန်ယုံတန်မတ်ကြီးနဲ့အတူရှိနေတဲ့သူတွေကဘာဆက်လုပ်ဖို့ရှိလဲရှင
်အာခုတော့ကျွန်တော်တို့တော်တော်များများတော့ပြန်ပြီးတော့ခတ်ဝဲဝဲမှနေပေးကြတယ်တော်ရဲတွေကလည်းဒီရှိမှအခုများများအောင်နေခွင့်မပေးတော့တဲ့အတွက်ဘာဆက်လုပ်လဲဆိုသူကတော့ဟိုကတော့ဟို foreign office ကနေပြီးတော့သူ့ရဲ့ authority ကိုပေးလို့ရှိရင်တော့သူကအဲ့လိုမျိုးlots me တို့ပါတော့အဲ့လိုမျိုးနေရဲတို့ပါတော့နေသူဖွင့်မယ်လို့ဆိုတော့အဲ့လိုတော့ပြောတယ်သေချာတော့မသိဘူးသူနော်အဲ့ဒီလိုမျိုးတော့ပြောတယ်သူကတော့ stay ဒီမှာအောက်နေတယ်လို့ပြောတယ်ကားပေါ်ကနေပဲကျဲထဲမှာတော့9ရက်လောက်မသိဘူးရှိတယ်ဆက်အဲ့ဒီရောတော့ hijack လုပ်နေတာပေါ့နော် hijack သဘောပေါ့
အဲ့တော့အခုဒါဆိုလို့ရှိရင်ဟိုဆိုလိုတာကအခုဟာ legal issue ပေါ့နော်အခုဟာကဒါဆိုရင
်
အခုကိုအောင်မော်စင်တို့ကအခြေအနေတွေအခြေအနေတွေကိုရှင်းရှင်းလင်းလင်းသိရလားဆိုလိုတာကအော်ဒီတိန်ဆိုင်ရာမြန်မာတန်မတ်ကိုသူတို့ဟိုဘက်ကစစ်ကောင်စီဘက်ကအသိခံရလိုက်လားအဲ့လိုတန်မတ်ကြီးဆိုတဲ့တရားဝင်ယာဒူးနဲ့ပဲဆက်ပြီးရှိနေတာလားဘလို့အခြေအနေမျိုးတွေရှိနေလဲရှင
်သူပြောတဲ့သဘောအရဆိုရင်တော့ဒီနေ့သူထွက်လာတဲ့အချိန်မှာပဲသူ့ကိုဟိုလှုပ်လိုက်တယ်ကိုကသူ့ကိုတန်မတ်ယာဒူးမရှိတော့တဲ့အတွက်သူမဖွင့်ပေးနိုင်တော့ဘူးဆိုတဲ့ပုံစံမျိုးပေါ့အထဲထဲထဲထဲဝင်ပြီး invade လုပ်တဲ့ဒီ authority စစ်တပ်မှုနဲ့အုပ်စုပေါ့နော်အတွင်းဝင်ကိုချိုးဝင်တဲ့စစ်တပ်မှုစိုးအောင်တော့နော်သူတို့ကနေပြီးတော့အဲ့လိုသဘောနဲ့သူဝင်ခွင့်မပေးတော့ဘူးအဲ့လိုမျိုးနဲ့သူတို့ဟိုပူလစ်ကိုသူ report လုပ်တယ်လို့တော့ပြောတယ်အဲ့ဒီလိုပေါ့နော်သူမှသူက
tour
right မရှိတော့ဘူးအဲ့လိုသဘောကြီးတယ်ဒါပေမဲ့ဒီအင်္ဂလန်အနေနဲ့ကတော့သူ့ကိုဘယင်မာကြီးကနေပြီးတော့တန်မတ် အနေနဲ့တရားဝင်ခန့်အပ်ထားတဲ့အတွက်ဒီရ Foreign Office ကဟိုကတော့သူ့မှာတော့ရှိနေသေးတယ်တာမန်အနေနဲ့တော့အရိယာကိုအဲ့လိုမျိုးရှိနေသေးတဲ့အတွက်သူကပြီးတော့သူက stay 45ရက်မပြည့်သေးဘူးလေဟိုပြန်ရမယ်ဆိုတဲ့ဟာသူ့မှာလောက်ပိုင်ခွင့်ရှိသေးတယ်ပေါ့အဲ့လိုသဘောရှိနေတယ်တိုက်ရောက်တယ်ပေါ့အခုချိန်ထိတော့
အခုကိစ္စမှာလဲကျမတို့အခုဒီ Facebook Live တို့လွှင့်နေတာကြီးပေါ့နော်အခုလန်ဒန်မှာရှိတဲ့မြန်မာတန်ရုံဘာဖြစ်နေလဲဆိုတာဒီ Facebook Live တွေလွှင့်နေအောင်ကျမတို့ကြည့်ရမယ်ဆိုလို့ရှိရင်ဒီ England မှာရှိတဲ့ရဲတွေကပြောနေတာဒါ Embassy ဒါမြန်မာနိုင်ငံရဲ့ပိုင်နဲ့ဖြစ်နေတယ်ဆိုတဲ့အခါသူတို့ကလည်းဘာမှအဒီတကားတွေပါတယ်သူတို့ကလည်းဖြတ်လို့မရဘူးပေါ့နော်ဆိုတဲ့အနေအထားမျိုးလည်းပြောနေတာတွေ့ရတယ်ဥပမာမြန်မာနိုင်ငံဒါမြန်မာနိုင်ငံပိုင်နဲ့ဖြစ်သွားရင်ရောမြန်မာနိုင်ငံသားတွေအနေနဲ့ဥပမာဒီလန်ဒန်မှာရှိတဲ့မြန်မာနိုင်ငံသားတွေအနေနဲ့ရောအဲ့ဒီတန်ရုံကိုဝင်ရောက်ခွင့်ရှိမရှိရောအဲ့ဒါတွေကဘယ်လိုသူတို့ဒီရဲဘက်ကိုပြန်နေတာမျိုးရောရှိတာ
အဲ့လိုကတော့ဘယ်လိုလဲဆိုတော့မြန်မာ passport ကန်တဲ့လူရောဒီအချိန်ကရုံးချိန်လည်းမဟုတ်ဘူးဆိုတော့အဲ့လိုပုံစံနဲ့တော့ဝင်လို့မရဘူးလေအဓိကတော့ဒီအကြီးဆုံးတန်မကြီးတယောက်အနေနဲ့သူကလက်ရှိတန်ရုံးရဲ့ပြင်ပမှာသူရက်ပြီးတော့စောင့်နေတယ်အခုချိန်လည်းရဲနှစ်ယောက်ရဲ့ချိန်မှာသူတကားချိန်မှာရက်ပြီးသူစောင့်နေတယ်စောင့်နေတယ်ဆိုတော့သူပြောတာတော့နောက်ထပ်ထပ်ပြီးတော့အဲ့ဒီအပေါ်ကသူတို့ဒီရက် England Foreign Office ကနေပြီးတော့အခုရဲတွေတော်တော်များများရောက်လာပြီเนาะရောက်20လောက်ရှိတယ်နောက်ထပ်ထပ်တိုးရောက်လာရဲတွေ ਨੇ သူတို့ဘယ်လိုဖွင့်မလဲဆိုတာတော့မသိတော့နောက်ထပ်ပြီးတော့ဟိုအမ်ပူလစ်စီပါရောက်လာပါတယ်အမ်ပူလစ်4ယောက်5ယောက်လာမတူရောက်လာတယ်အဲ့တော့သူတို့ကဘိုင်ဖို့ဆန်ကျွန်တော်ထင်တယ်သူတို့အခုဖွင့်ထားလို့ကျန်အဲ့ဒါကြောင့်မို့ကျွန်တော်တို့ဒီရလူတွေဟိုအခုရှင်းနေတယ်ရှင်းနေတယ်ဆိုတော့ကျွန်တော်ထင်တယ်အထက်တဲ့လူတွေကလည်းဘယ်လိုပုံစံနဲ့ရှိမလဲဆိုတော့တော်တော်စိတ်ဝင်စားဖို့ကောင်းတယ်နော်သူတို့ကဒါဟိုဖြစ်သွားပြီလေ hijack လုပ်ထားတဲ့ပုံစံဖြစ်သွားပြီတကယ်လို့ဒါဒီက foreign office ကတရားဝင်ဒီတန်မကြီးတယောက်ရဲ့တန်ရုံးအကြီးဆုံးတန်မကြီးတယောက်ရဲ့တန်ရုံးဟိုတန်မကြီးကိုပေးမွန်တဲ့အတွက်ဒီထဲထဲလူတွေက hijack လုပ်တဲ့ဟိုဖြစ်သွားပြီလေသူတို့ကဟိုစားတစားဟိုစားထဲထဲမှာဝင်ပြီးတော့သိရမှာဒီစောက်ဦးကိုဝင်ပြီးတော့စီးထားတဲ့လူတွေဖြစ်သွားတဲ့အတွက်ဒီရဲတွေကဘယ်လိုဖြစ်ချင်းမလဲဆိုတော့စောင့်ကြည့်ရအောင်ခုတော့တော်တော်များတယ်ဟောအမ်ပူလစ်လည်း3ယောက်ရှိနေတယ
်ဟုတ်ကဲ့ကွန်ပိုစင်တို့အခုအဲ့ဒါဆိုရင်ဘာဆက်လုပ်မလဲရှင်ဒီတညာလုံးမဲ့စောက်မလားဘာဆက်လုပ်ကြမလဲဒီဟိုတန်ရုံးရှိမှရောက်နေတဲ့လူတွေပေါ့လေ
အဲကျွန်တော်တို့စောက်နိုင်တဲ့လူကတော့တက်တိုင်းတော့စောက်မယ်ပြီးရင်ဟိုဟာဖြစ်လို့ရှင်ကျွန်တော်တို့ကားနဲ့ဒီချိန်မှာရက်ပြီးတော့ကျွန်တော်စောက်ကြပါမယ်နော်ဟုတ်ကဲ့
ဟုတ်ကဲ့
အေးတယ်တော်တော်လေးအေးတယ်ဒီနေ့ကဒီနေ့တော်တော်အေးတယ
်ဟုတ်ကဲ့ဆိုတော့အခုတန်ရုံးတဲ့ကိုတန်မကြီးပြန်ဝင်နိုင်ရရောဘယ်လောက်ကြည့်အရေးကြီးလဲရှင်
ဘယ်လောက်ကြီးရေးကြီးလဲဆိုတော့အခုလိုမျိုးဟိုလှုပ်ချင်းအပြင်တာမကြီးကတော့ရှင်းရှင်းပြောလို့ရှိရင်တော့ဒီကျွန်တော်စီဒီယမ်လည်းမလှုပ်ထားဘူးဗျာရှင်းပြောလို့ရှိရင်ဟို CRPS ကိုထောက်ခံပါလေဆိုတော့ဟိုကလည်းမရှိသေးဘူးဒါပေမဲ့ဘလို့အကြောင်းပဲဖြစ်ဖြစ်ဒါသူတို့ချင်းချင်းကပြိပခာလို့ပဲဆိုဆိုနော်ဟိုကအကြောင်းအရာတစ်ခုပဲရှိတယ်ပြောပြောဒီတန်ရုံးကကျွန်တော်မြန်မာနိုင်ငံသားတွေရဲ့နိုင်ငံငယ်လေးဖြစ်တဲ့အတွက်ဒီလိုမတရားဝင်ပြီးတော့စီးနေတဲ့လူတွေတော့ကျွန်တော်တို့ကတော့မဖယ်ထုတ်ရမယ်ဒီတမကြီးကကျွန်တော်တို့ပြည်သူနဲ့ပူးပေါင်းတယ်ဆိုလို့ချင်းတော့ကျွန်တော်တို့အတိုင်းအတာတော့လွန်သွားနဲ့ကျွန်တော်တို့ကအားလုံးအကျိုးဆိုဖို့ဆင်သက်မယ်ဒါပေမဲ့ခုချိန်သူမပူးပေါင်းဆိုရင်တော့ပါကျွန်တော်တို့ကတတ်နိုင်လို့နော်ကိုနိုင်ငံငယ်လေးကိုလာကာဝယ်တဲ့ပုံစံနဲ့ကျွန်တော်နေလာနေပေးတယ်ပေါ့နော်အဲ့ဒီအဆင်မဖြစ်ပါသေးတယ်ကျွန်တော်တို့က
တန်ရုံးရှိရောက်ရှိနေတဲ့ကိုအောင်မော်စင်ပြောသွားတာပါအဲ့ဒီနောက်မှာတော့တန်မတ်ကြီးဦးကျော်စွာမင်းကသူ့ရဲ့ကားထဲကနေအပြင်ထွက်လာပြီးသူ့အနေနဲ့တန်ရုံးနဲ့ဘယ်အချိန်ပြန်ဝင်နိုင်မလဲဆိုတာအခုထက်ထိမသိရသေးကြောင်းနဲ့အချိန်ကြာနိုင်ကြောင်းတက်နိုင်သလောက်လူစုခွဲကြဖို့လေတန်ရုံးရှိရောက်ရှိနေတဲ့သူတွေကိုသူကအခုလိုပြောသွားပါတယ
်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဘာလို့ကြာနေပြီဟိုလူတော့မလဲတော့ဟိုပြီးမှလည်းပြောရအောင်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ကျွန်တော်ရေကျော်လည်းတော့နော်သူများပြည်ပြည်ရိုးရိုးနဲ့ဆက်လာမှဖြစ်တယ်နော်သူကကျွန်တော်အစည်းအဝေးကြီးတွေဖြစ်တယ်ကျွန်တော်တို့ကလည်းတော့တော့တော့ဘောတော့ဟုတ်ကဲ့ပါသူကျွန်တော်ကတည်းကညီမကြီးဘူးကွာနော်
မိုင်းအင်ဂျင်နိုင်ကဆက်သွယ်မေးမြန်းသွားတာပါခုဆက်လက်ပြီးတော့ဒဇယ်သပိတ်နဲ့ပတ်သက်ပြီးတော့ပြောပြပေးပါမယ်စကိုင်းတိုင်းကကလေးနဲ့ဒဇယ်မျိုးသပိတ်တွေမှာပြစ်ကတ်နေနေမှုတွေပြင်းထန်နေတာကြောင့်တေဆုံးတန်ရာမှုတွေများပြားခဲ့ပါတယ်အနည်းဆုံးသေဆုံးသူကကလေးမှာ12ဦးရှိခဲ့ပြီးဒဇယ်မှာ5ဦးရှိသွားပါပြီ။ဆရာနာသိန်းစန်းကျင်စန္ဒပြသူတွေဘက်ကအမဲလိုက်လှုပ်သလက်တွေနဲ့ခုခံခဲ့တဲ့ကလေးမျိုးကသပိတ်စကန်ကိုလည်းမနေ့မနေ့အစောကြီးမှာစစ်တပ်ကလက်နက်ကြီးနဲ့ပါဝင်ပစ်ခတ်ပြီးတော့ဝင်ရောက်စီးနင်းခဲ့ပါတယ်။ဒဇယ်မျိုးမှာတော့မနေ့ညနေပိုင်းမှာမျိုးရင်းကိုစစ်တပ်ကိုအဝင်မခံဖို့ခုခံသူတွေဟာဒဇက်ပစ်ခတ်ခံခဲ့ရပါတယ်။ တပိတ်ထဲမှာပါဝင်ခဲ့ရသူတွေကိုကိုဝင်းမင်းကမေးမြန်းထားပါတယ
်။ဟုတ်ကဲ့ကလေးမျိုးမှာမနေ့ကစဖြုတ်ခွင်းခံခဲ့ရပုံကိုအမီမဖော်လို့တဲ့ဆန္ဒပြသူတူက
ဟိုမနေ့ကလည်းလောမှာစတက်ကဒဘစ်ကောင်းဝင်ဖြုတ်ခွင်းရတယ်ဘယ်နဲ့ကြည့်လဲတူရတယ်မနေ့အစားလိုက်ပါတော့အလိုအဲ့ဒီချင်းချင်းတွေအဲ့ဒီမှာတော့လက်ဝင်တိုက်တာကြတော့ဆောက်ဝင်တိုက်တာကြတော့ဒီဒဘစ်ကောင်းကလည်းဝါပြီးဝါနေအားလုံးလုံးဝင်ပြီးတော့ဒဘစ်ကောင်းဖြုတ်ခွင်းတော့အပီချီလိုဟာမျိုးပါတယ်ဒီလက်တွေပုံတွေပါတယ်နော်ဘုံတီးလို့အဲ့လိုဟာလည်းပါတယ်ကြကျွန်တော်တို့မနေ့ခုလာဒီမှာပြီးသွားကြအဲရခုထဲအဲ့ဒီလက်တွေလိုက်ကိုကြည့်တာလေဝင်းမိုင်းနဲ့ညနေပိုင်းမှာလည်းဒီမျိုးစင်းရခုထဲရပါတယ်ကြွတာလေးလည်းရှိရပြအခုဒီတော့ကျွန်တော်တို့ထပ်ပြရအောင်မဟုတ်ခဏလောက်ကြာပါလိမ့်ကြတပည့်စကားမှာဒီကခုလောက်ရှိရပြအနောက်ကလမ်းတော့လမ်းလာကြနောက်တော့ဦးကဒီမနေ့ကလည်းလက်တွေကိုလက်ပြသွားတဲ့လူတွေက
ဒီဆန္ဒပြသူကပဲဒဏ်ရာရရှိမှုနဲ့နောက်ဆုံးအခြေအနေကိုလည
်းတာသူကတော့အခုကျွန်တော်လည်းအားလုံးတော့မပြရသေးဘူးတော်တော်များနေရတယ်။ရောမဆယ်ဝန်းကျင်တော့သူရှိမှနေရ။ဟိုနောက်ကသူတို့ပြတဲ့လည်းနဲ့ကရပြည်သူတွေမှဆိုရင်ကြည့်လိုက်ရင်အုံတော့ပွန့်ထွက်သွားတယ်ခေါင်းတွေပွန့်ထွက်သွားတယ်ဖြစ်နေရ။ခိုင်းမှမြေတစ်ခါပေါ်ချင်ပြီးဆုံးသွားချောင်းလို့ရှိရ။ပုံမှန်တော့လည်းပြနေတော့မှတော့တရားမှုမျိုးရှိချင်မှရှိမှရ။ကျွန်တော်ပုံမှန်တော့လည်းမဟုတ်တဲ့ကမ္ဘာကအဆောင်များကြီးတဲ့အာမျိုးအတန်းကြီးကလက်မကြီးတောက်ဆောက်ကိုဆွဲတဲ့ချစ်ချောဆောင်ချင်ဒီမှာဖြစ်တယ်ဗျဘာမှမလုပ်မယ်မယ်ကလေးကလေးအဖြစ်ပြီးတော့တောက်ဆောက်အကလုံးဝင်ပြစ်သွားပါဗျအခုလည်းအလုံးကလွတ်ရကျရမှာခိုးပုံးနေရတယ်လုပ်နေရတယ်ဗျနောက်ထပ်ဒီအချင်းညီလာရတော့ပြဆူပြီးတော့မှကျွန်တော်ဆက်လက်ပြရတာရေးဆက်လုပ်တော့မှာ
ကြာပြင်အရေးပထမဆုံးသပိတ်စကန်းဖြုတ်ခွင်းခံခဲ့တာနဲ့အခုမတိုင်ခင်ဖြစ်လာခဲ့တာတွေအပေါ်မှာလဲသူကဆက်ပြီ
းကောင်းပါမှပြောခွင့်ရမယ်ဆက်စီနေအင်းနေမှာဘွာတော့အမေကမှငါတော့ငါရောအရကုထမသူလက်ပြတော့ကင်းနမလေးကိုမှန်တာတရားအလုံးမချော်ရတာနောက်ဆက်စီနေတော့ပါလေညနေပိုင်းမှာကျွန်တော်တို့ကြားပြရတဲ့နေရာသူတို့တစ်ခါလည်းလေးရောက်ဆုံးတယ်အဲဒီစခုနှစ်ယောက်ကတရားပြနေရတယ်လို့ကြားရခင်ဗျာကျွန်တော်ဒီဘက်ကဒီအမေလိုက်တော့မဆိုးရစီမကျွန်တော်တုံးတဲ့ဒီဟိုတုံးကတူမီတနက်နဲ့ပြန်ပြီးခုခံအဲ့မှာဒီမျိုးကိုတက်ကူလာရစင်တယ်ပြီကလေးနဲ့ဘက်ကရွာကြီးကလာနေကိုပြစ်ကြိုင်ပိုင်းလုပ်ပေးတယ်လောက်တော့သူကရွာလေးကိုဝယ်စီးရတယ်သူတို့တာမန်ပြည်သူတွေပဲဘောက်လောက်ကြီးရေးဆက်ဆက်လုပ်နေမှာသူတို့ဘက်ကလောအောင်နေတာဟိုပြည်ကြဲရဲ့ဘက်ကသူတို့ဘက်ကိုအရောင်းနဲ့ဝင်လာတဲ့ရဲကိုသူတို့ဖမ်းမိအောင်ပါသူတို့သူတို့နှိစ်တာဘာမှမရှိဘူးအခုသူတို့ပြန်လုပ်ပေးပြီဒါမှကျွန်တော်တို့လို့လုပ်တာဆိုခါကျွန်တော်တို့လူမျိုးလူမျိုးမင်းတို့
အချိန်ထဲမှာကလေးကနေ6နှစ်ကျော်လောက်ကားမောင်းသွားရတဲ့10မျိုးမှာပထမဆုံးအနေနဲ့ဆန္ဒပြသူတွေပြင်းပြင်းထန်ထန်ဖြစ်ခတ်ခံခဲ့ရပုံကိုလည်းတပိတ်ကောင်းဆောင်ကိုတောက်ထွန်းလင်းက
လူထဲမှာစစ်အင်အား80လောက်ကနေထွက်သွားပြီးတော့ရေဦးကလာမဲ့စစ်ကြောင်းသားကိုသွားပေါင်းတယ်အဲ့ဒီခါမှာကျွန်တော်တို့တပ်ပင်တွေချပြီးတော့လှည့်ပြီးတော့ပိတ်ထားတဲ့နေရာမှာဒီစစ်ကြောင်းတစ်ကြောင်းကပိတ်မိနေတယ်ပေးမိနေတော့သူကသူတို့ရှင်းတယ်အတားအဆီးတွေဖယ်တယ်အဲ့ဒီအချိန်မှာကျွန်တော်တို့မြို့ကိုကာကွယ်ဖို့လုပ်တယ်သူတို့စစ်ကြောင်းကျွန်တော်တို့မြို့ထဲဝင်လာရင်သူတို့ပတ်ရမှာမသိလို့ကျွန်တော်တို့ကိုယ့်ကိုကာကွယ်ဖို့တဲ့အိတ်တွေချတယ်အကုန်လုံး defense line ကိုအကုန်ပြတ်ပြင်းတယ်ပေါ့3နာရီမှတင်းလောက်သူတို့တွေကျွန်တော်တို့ဘက်ကိုပြန်ပြီးတော့မြို့ထဲဝင်လာတယ်အင်အား130နဲ့150ကျားမှရှိမှာအဲ့ဒီကျွန်တော်တို့ပိတ်ထားတဲ့နေရာမရောက်ခင်ကားနဲ့လာတယ်ဒါပေမဲ့မရောက်ခင်တမိုင်လောက်အလိုမှာခြေချင်းလျှောက်ပြီးသူတို့စစ်ကြောင်းလိုချတဲ့ကမှာကျွန်တော်တို့ဘက်ကလူတွေကိုမမြင်နိုင်အောင်လို့ engine wire နဲ့မီးရှို့လိုက်တယ်မီးကိုမိုင်းအဲ့တော့မိကိုးတွေလုံသွားအောင်ဖြစ်အောင်အဲ့ဒီခါမှာကျွန်တော်တို့ပိတ်ထားတဲ့နေရာမရောက်ခင်ဒေဘာလုံးတော့အကြံပါကျွန်တော်တို့စပစ်တယ်ကျွန်တော်တို့ဘက်ကတူမီသမားတွေကပြန်ပစ်တယ်သူတို့ဆက်တက်တက်ကိုအတွဲလိုက်ဖြုတ်တာလေခုကတည်းကတူမီသမားတွေကိုပစ်လို့မရတော့ဘေးအိမ်တွေကိုပစ်တယ်ဘေးအိမ်တွေကိုပစ်ချောက်တော့တီတူတွေကကြောက်အားလာနဲ့ထွက်ပြေးတယ်အခုလောလောဆယ်9ယောက်ဆုံးသွားပြီသူတို့ကိုပြန်ခုကန်လို့ထိခိုက်တဲ့သူကနည်းနည်းလေးဘေးကနေပြီးတော့ပြေးတဲ့ပြည်သူတွေကိုတေးတာထိခိုက်တာအများကြီးပဲ
ကိုတောက်ထွန်းလင်းကပဲဒါရရရှိမှုနဲ့နောက်ဆုံးအခြေအနေကိုလည်
းခုနောက်ဆုံး update တော့ကျွန်တော်မသိသေးဘူးခုကျွန်တော်သိတာက15ဦးသူတို့ဆက်တက်နဲ့လည်းပါတယ်ဗျစနိုက်ပါလည်းပါတယ်ဗျကျန်တဲ့ဟာတွေကတော့ကျွန်တော်တို့ကောင်းကောင်းမမြင်အောင်ဘာဖြစ်လို့ဆိုဆက်တက်နဲ့နှစ်လက်ကမြင်ရတာကသူကအရှိဘက်နောက်ဘက်မှာဆက်တက်နဲ့နှစ်လက်ကရန်ထားတာဗျအဲ့အရင်နဲ့အတွဲလိုက်ပြစ်တာဖြေဦးတဲ့ရပြေးကြရင်းတယ်ပဲကျွန်တော်တို့တွေဟိုကိုယ့်ကိုယ်လုံးချုံအောင်ပဲလုပ်ရတော့ပဲဗျသူတို့ဘက်ကတော့အခုလောလောဆယ်မြူတဲ့ဟိုစစ်ကင်းနေလှဲ့နေပေါ့ဗျာပြီးတော့မဲမဲမြင်ပြစ်တယ်ဟိုလိုစစ်ပွဲမှာပြစ်တယ်လို့ကိုပြစ်တာကလူရယ်လို့မုံမဲမဲမြင်ကိုပြစ်နေရခုနက9နာရီထိုးပြီးတဲ့ထီအောင်ပြစ်တော့မယ်ဗျတန်ရရတဲ့လူနာတော့ကျွန်တော်စိတ်ချရတဲ့နေရာတစ်ခုမှာ medical team အပြည့်အဝနဲ့ဆောင်းရှောက်မှုပေးနေတယ်အဲတအူးကိုတော့ကျွန်တော်တို့မနိုင်လို့မို့အခုတော့ refer လုပ်ထားတယ်အဲ့ဒါကျွန်တော်တို့သူတို့ကိုတော့ကျွန်တော်တို့ကအရှုံးမပေးဘဲနဲ့မြို့ထဲကနေမထွက်မရှိကျွန်တော်တို့တိုက်ထုတ်မယ်လို့တတိတန်ချထားပါတယ်
တကယ်တော့အခုလိုခုခံမှုတွေကစကိုင်းတိုင်းကတခြားမြို့နယ်တွေဖြစ်တဲ့
တမူးရင်းမှာပဲနဲ့ပင်လယ်ဘူးမြို့တွေအပြင်ကဲ့ရဲ့မကွေးတိုင်းကကံကောကမ္ဘာပါဖြစ်ပွားလာနေခဲ့ပါတယ်။ဗီအိုအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့
line.media.com ကနေကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့ ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabermesechannel ဖြစ်ပါတယ်။စလုံးပေါင်းက voabermesechannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် voabermes လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။Twitter မှာဆိုရင်တော့ twitter.com/voabermes ဖြစ်ပါတယ်။ စလုံးပေါင်းက twitter.com/voabermese ဖြစ်ပါတယ်။အသံနဲ့ ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabermese ဖြစ်ပါတယ်။VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကို မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
တော်ရရှင်ရဲ့အခုကြားနေရတော့ VOA American သံဖြစ်ပါတယ်။အခုတော့ COVID-19 နဲ့ပတ်သက်တဲ့သတင်းဆောင်မတစ်ပုဒ်ကိုကြားကြရမှာပါ။အများတမှုနဲ့ဆင်းရဲခြင်းတွေကိုဖြေရှင်းရအောင်အပြင်ကပ်ပေးလွန်ကာလမှာပုံမှုမျှတကျန်းမာတဲ့ကမ္ဘာကြီးကိုတည်ဆောက်ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကလှုပ်ရှားမှုတွေကိုလှုပ်ဆောင်နေပါတယ်။ဒီနှစ်တည်းမှာကြားရောက်မဲ့ကမ္ဘာ့ကျန်းမာရေးနေ့အထိမ်းအမှတ်ဖြစ် WHO ကလူသားအားလုံးပုံမှုကျန်းမာလာစေဖို့အရေးယူဆောင်ရွက်ချဖို့တောင်းဆိုလာတဲ့ကြေညာချက်တစ်ရပ်ကိုထုတ်ပြန်ခဲ့ပါတယ်။ ဒီအကြောင်း VOA သတင်းတောက် Lisa Sling ကသတင်းပေးပို့လာတာကိုကျွန်တော်အမျက်သူကတင်ပြပေးချင်ပါတယ်။ကာကွယ်ဆေးထိုးခွင့်ရပြီးအသက်ရှင်မဲ့လူတွေနဲ့ကာကွယ်ဆေးမရလို့တည်ဆုံးပွဲရာရှိတဲ့လူတွေဆိုပြီးတော့လူတွေကြားကွဲပြားမှုတွေကို COVID-19ကပ်ဘေးကြီးကမိမောင်းထိုးပြလိုက်တယ်လို့ဆိုပါတယ်။ကမ္ဘာတဝန်းလူတရာ32သန်းနီးပါးကူးစက်ခံခဲ့ရပြီးနှစ်တသက်မှ8သန်းထက်မနည်းတည်ဆုံးခဲ့တယ်လို့WHO ရဲ့တောင်းဆိုထုတ်ပြန်လာတဲ့စာရင်းတွေအရဆိုပါတယ်
To invest in equitable production and access to COVID-19 rapid tests oxygen treatments
တပည့် တွေ ရ မြတ် တရာ ထုတ်လုပ်တာ တွေ မြတ် တရာ စမ်းသပ် ကုသတာ တွေ နဲ့ ကာကွယ်ဆေး ရရှိ ပံ့ပိုး တွေ ရှိဖို့ ယင်း မျှော်လင့်တာ မျိုး တွေ လိုအပ် ပါတယ် လူ ဖွဲ့ စည်း တဲ့ က လူ တိုင်း ဒီလို ဝန်ဆောင် မှု တွေ ရရှိဖို့ အခြေခံ ကျန်းမာ ရေး ဘက် မှာ ယင်း မျှော်လင့် ကြရမှာ ဖြစ် ပါတယ်
ချမ်းသာ တဲ့ နိုင်ငံ တရာဇင် လောက် က လူ တွေ ကို ပဲ ကာကွယ်ဆေး လုံး ရေ 604 သန်း ကျော် လောက် ပဲ ထိုးနှံရ သေးတယ် လို့ WHO က ပြော ပါတယ် လူ တိုင်း ကပ်ဘေး သင့်နေ ချိန် မှာ အဆင်းရဲ ဆုံး တွေ နဲ့ ခွဲခြား ခံရ သူ တွေ က အဆိုး ဆုံး ခံစား ကြ ရတယ် လို့ WHO ညွှန်ကြားမှု Tedros Adhanom Ghebreyesus ကပြောပါတယ်။ဆင်းရဲသူတွေနဲ့ချမ်းသာသူတွေအကြားပုံမှန်မျှတမှုရရှိစေဖို့အရေးကြီးတဲ့အပြောင်းလဲတွေကိုဒီနှစ်တည်းမှာလှုပ်ဆောင်သွားမှာဖြစ်တယ်လို့သူကလည်းဆက်ပြီးပြောသွားပါတယ်။ဆက်လက်ပြီး Tedros က ကာကွယ်ဆေး မျှတတရရရှိရေး COVID-19 ကပ်ဘေးဟာ ထိလဲ ရှော့လဲ ကမ္ဘာ ကျန်းမာ ရေး စနစ်ကြီးကို ထိခိုက် စေခဲ့ပြီး ကမ္ဘာ လူ ဦးရေ ထပ်ဝက် လောက် ဟာ လဲ အခြေခံ ကျန်းမာ ရေး ရပိုင်ခွင့် တွေ ကင်းမဲ့ နေခဲ့ရတယ် လို့ ဆိုပါတယ်
As countries move forward post COVID-19 it will be vital to avoid cuts in public spending on health and other social sectors they will weaken
ကပ်ဘေးဟာ COVID နောက်ပိုင်း ကာလ စီ ရောက်ရှိနေပြီး ကျန်းမာ ရေး နဲ့ တခြား လူမှု ရေး ကဏ္ဍ တွေ မှာ ဘဏ္ဍာငွေ သုံးစွဲမှု ဖြတ်တောက် ထားတာ တွေ ကို ရှောင်ရှားကြဖို့ အရေးကြီးပါတယ် ဒီလို လောက်တာဟာ ကျန်းမာ ရေး စနစ်ရဲ့ စွမ်းရည်ကို ချိနဲ့စေပြီး အန္တရာယ်ကို တိုးလာစေပါတယ် ရရှိမှာ ဘဏ္ဍာရေး ဝင်တော့ ဝင်ဖို့ ဖိအား ဖြစ်လာမှာ ဖြစ်ပြီး ရရှိထားတဲ့ တိုးတက်မှု တွေ လည်း ဆက်ရုပ် လာစေနိုင်ပါတယ်
ဆက်လက်ပြီး Tedros က နိုင်ငံ၏ အနေနဲ့ အခြေခံ ကျန်းမာ ရေး ကဏ္ဍ တွေ မှာ တနိုင်ငံလုံး ဝင်ငွေ ရဲ့ 100% ကို တိုးမြှင့် သုံးစွဲကြဖို့ တိုက်တွန်းခဲ့ပါတယ် ဒါဟာ ကမ္ဘာလုံး ဆိုင်ရာ ကပ်ဘေး ဖြစ်တာမို့ ကမ္ဘာလုံး ဆိုင်ရာ တုံ့ပြန်ဖို့ လိုအပ်ပြီး လူတိုင်း ဘေးကင်း မှာ အားလုံး အတွက် စိတ်ချရမယ် လို့လည်း WHO အကြီးအကဲ က ထပ်လောင်း ပြောဆိုခဲ့ပါတယ် ခုတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်။အရင်ဦးဆုံးဦးကျော်စံသာရဲ့မြန်မာအရေးသုံးသက်ချက်ကိုကြားကြရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဒီမိုကရေစီရေလှှရှားမှုအစောတလင်ထွက်ပေါက်ရရှိရေးအတွက်ဘယ်လိုအခြေအနေတွေလိုအပ်နေပါသလဲ။ရေရှည်ဖြစ်သွားနိုင်တဲ့အလားအလာတွေကရောဘယ်လောက်ရှိနေပါသလဲ။မြန်မာအရေးသုံးသက်သူဒေါက်တာတင်မောင်တန်းနဲ့ဦးကျော်စံသာတို့ကဆွ
ပေါင်းသားခင်ဗျာဆရာကဒီစစ်တပ်ကမြန်မာနိုင်ငံမှာဒီတရင်အာဏာမသိငင်ကလေးကဆရာကျူပြီးတော့အာဏာသိမ်းနိုင်မယ်လို့ဟောကင်းထုတ်ခဲ့တယ်လို့ကျွန်တော်မှတ်မိနေပါတယ်လူတချို့ဆိုရင်ဆရာဟိုတာနှစ်ကြောင်းပြည့်ရလို့တော့ပြောခဲ့ရတယ်ထင်ပါတယ်ဟုတ်ပါသားဆရာ
ဟုတ်ပါဆရာ
အခုလည်းပဲဟောကင်းထုတ်မဲ့ကိစ္စကိုမေးရမလို့ဖြစ်နေပါတယ်ဆရာကျွန်တော်မေးရင်တော့ဟုတ်ပါတ
ော့လည်းနည်းနည်းခက်မယ်ထင်တ
ယ်ဟုတ်ကဲ့အချက်လက်ပေါ်အခြေခံပြီးပြောကြတာပေါ့ဆရာအခုမြန်မာနိုင်ငံမှာအာဏာသိမ်းတဲ့စစ်တပ်ကသူတို့မျိုးမှန်းချက်အတိုင်းပေါင်းပြောင်းနိုင်မဲ့အလားအလားဘယ်လောက်ရှိပါသလဲဆိုတာသူတို့ရဲ့အင်အားဘယ်လောက်ကောင်းလာသလဲဆိုတာကိုပထမဆုံးသုံးသပ်စေချင်ပါတယ်လူလူထောက်ခံမှုကတော့သူတို့အဖြစ်ဖြစ်ကြဆုံနေတယ်လို့ကျွန်တော်မြင်တာပဲဆရာလွှမ်းခြုံသုံးသပ်ပါဦးအဲ့အာဏာသိမ်းတဲ့စစ်တပ်ဘက်ကသူတို့မျိုးမှန်းချက်ပေါင်းပြောင်းနိုင်တဲ့အလားပါလောလောဆယ်ပြည်တွင်းအခြေအနေကိုကြည့်မယ်ဆိုရင်အခုတပ်ကအာဏာသိမ်းလာတာနှစ်လကျော်လာခဲ့ပြီဒါပေမဲ့သူတို့ကဒီမပြပြရေးမတိဆောက်နိုင်ဘူးတရားဥပဒေစိုးမိုးရေးဆိုတာအင်တန်အလန့်ဝေးရဲ့သူတို့ဘက်ကကိုချုပ်ဖောက်နေတာအများကြီးစီးပွားရေးကလည်းပဲလုံးဝကျဆင်းလာတယ်အခုလုံးရဆိုင်နေပေါ့ဖက်ဖက်ကပေါ့ဆရာအဲ့လိုဖြစ်လာတော့ပထမဆုံးတိုင်းပြည်ကိုပြန်ပြီးတော့ထိန်းဖို့သူတို့လူကျင်တဲ့အဆင့်ကိုမသွားရင်တိုင်းပြည်ကိုပြန်ထိန်းဖို့တော့အတော်လေးအခက်အခဲကြုံနေတဲ့ကာလကိုထင်ပါတယ်ဒီအချိန်မှာ
ဟုတ်ပါတယ်
ရေဘူးကအားဖြင့်ပြောလို့ရှိရင်ဒီမိုကရေစီအခုပြောင်းနေအောင်မြင်လားမအောင်မြင်လားလို့တိုင်းတာတဲ့အချက်တွေရှိပါတယ်အဲ့ဒီလိုတိုက်တာတဲ့အချက်တွေနဲ့ကြည့်လို့ရှိရင်လည်းမြန်မာပြည်ဟာနောက်ဆုတ်သွားဖို့เนาะအဖွင့်ကိုသွားပြီမဲ့လို့အခုထိမသွားနိုင်ဘဲနဲ့စစ်နိုင်ငံတော်ဖြစ်နေပြန်သွားဖို့အလားအလာတွေအများကြီးရှိပါတယ်เนาะဓာတ်တဲ့ပို့ပြီးစိုးနိုင်တာကတော့အထူးသဖြင့်ဘာသာရေးဆိုင်ရာပုံကိုယ်တွေနဲ့တွဲပြီးတော့ဗုဒ္ဓဘာသာအီရန်နိုင်ငံမျိုးတောင်မြန်မာနိုင်ငံကဖြစ်ကောင်းဖြစ်သွားနိုင်ပါတယ
်ဒါပေမဲ့ပြည်သူလူထုကတော့အဲ့နောက်ကိုလိုက်ပါလာပါမလားတစ်ဖက်ကစဉ်းစားမိရပါလေပြည်သူလူထုမှာတော့သူတို့အင်အားလုံးဝနောက်မဆုတ်ဘူးပူပူပြီးတော့ပြည်တွင်းမှာစစ်တပ်ရဲ့လူရဲတွေကိုမုံတီသူတို့ကဖိနှိပ်လေပြည်သူကတော့မုံတီစိမ်းနဲ့ပုံမအုံကြလေဖြစ်လာကြတာတွေ့ရပါတယ်ဒါပေမဲ့လည်းပြည်သူလူထုဘက်ကတချို့ကပြောကြတာကဒီမိုကရေစီတောင်းဆိုလို့ဘက်မှာအားနည်းမှုတွေရှိရသူတို့ကထောက်ခံမှုအများကြီးရတယ်ဒါပေမဲ့အဲ့ဟာကိုတစုတစည်းရဲ့ဖြစ်အောင်လုပ်နိုင်တဲ့ခိုင်မာပြတ်သားသောခေါင်းဆောင်မှုလုံနေတဲ့မဟာဗျူဟာလုံနေတဲ့စသဖြင့်ပေါ်လေအမျိုးမျိုးသုံးစားကြပါတယ်ဆရာဘယ်လိုမြင်လဲခင်ဗျာအဲ့ဒီဘက
်ကျွန်တော်တော့အဲ့ဒီအပိုင်းမှာတိတ်အားနေတယ်လို့မထင်ဘူးတကယ်အဓိကပြဿနာကဒီနေ့ပြောင်းဝအာနာထွက်တယ်ဒီနေ့လည်းအုပ်ချုပ်တယ်လက်နဲ့လည်းအုပ်ချုပ်တယ်မတရားအုပ်ချုပ်မှုကိုခုကစတင်တဲ့နေရာမှာပြည်ရေးအာစုတစုပဲရှိပြီးတော့နိုင်ငံတကာကလုံလောက်တဲ့စနစ်စီမံကိန်းရည်ယူဆောင်ရွက်နိုင်မှုတွေကိုမလုပ်နိုင်သေးတာကအဓိကပြဿနာလို့ကျွန်တော်ထင်တယ်။ဒါကဘာကြီးအနေနဲ့ပြောရလို့ရှိရင်ပေါ့။နော်။အခုလှုပ်ရှားမှုတစ်ခုလုံးကခေါင်းဆောင်မှုကပေးတယ်ဆိုတာအထက်စန့်ကျင်ကန့်ကွက်ကြတာလူတိုင်းလူတိုင်းကသူ့သိစိတ်ဓာတ်နဲ့စန့်ကျင်ကန့်ကွက်ကြတာ။ဒါကြောင့်မလို့ရေဘူးရနိုင်ငံကြီးအမှန်တရားတစ်ခုကတော့သင်္ဍပြောင်းဝကအာဏာထွက်တယ်ဆိုတာရေရှည်မဟုတ်ပေမဲ့ကာလတစုံတရာအထီးကတော့ဒီအတိုင်းပဲကျွန်တော်တို့ရှိနိုင်တယ်ဒါကြောင့်မို့လို့ခေါင်းဆောင်မှုအားနည်းတယ်เนาะပြည်သူလူထုမှာစုစည်းမှုအားနည်းတယ်ဆိုတာထက်တင်နက်ကစကားပြောတယ်အဲ့ဒီတင်နက်ကိုချုပ်ထိန်နိုင်တဲ့ဤနာရန်တရားเนาะစနစ်ကဘာကြီးကတိဆောက်ထားမှုမရှိဘူးဒါကြောင့်မို့ဖြစ်တာပ
ါဆိုတော့ကျွန်တော်အဲ့ဒီဟာနိုင်ငံတကာရဲ့ကဏ္ဍကိုမပြောခင်ပြည်တွင်းကတိုင်းရင်းသားလက်နက်ကိုင်အင်းအစူရဒေါ်လန်ရဲ့အဖွဲ့ရဲ့အခန့်ကဏ္ဍကိုဒီမှာပြောချင်တယ်ဆရာအစရုံကတော့စစ်တပ်ကလည်းပဲသူတို့ကိုဒါဖက်ဒရယ်ပြည်ထောင်စုဘာညာနဲ့စပြီးကြွေးကြော်ခဲ့တယ်အပြစ်ခတ်ရဆေးကိုတစ်ဖက်သက်တလားကြီးညာတဲ့ဘာညာလုခဲ့တယ်သို့သော်လည်းပဲသူတို့ရဲ့လုပ်ရပေါ်မှာတိုင်းရင်းသားအင်းအစူရဘက်ကအယုံကြည်သိပ်စီပုံမပြရဘူးသူတို့ဟာပြည်သူလူထုဘက်ကယက်တီမဲ့ဖြစ်တယ်ပြည်သူကလည်းသူတို့ကိုအကူပြီးတော့စစ်တပ်ကိုအကြမ်းဖက်အဖွဲ့လို့သတ်မှတ်လာကြတယ်ဆိုတော့ဒီဟာရောဘလောက်အရေးကြီးသလဲဒီတိုင်းရင်းသားအင်အားစုတွေကရောအခုဆိုရင်ကချင်တို့ဒါကရင်တို့ဘက်မှာတိုက်နေကြပြီဆိုတော့ဒီဟာစောစောဆရာပြောတော့ဝါကမပါသေးဘူးဆိုပေမဲ့လည်းဒီတိုင်းရင်းသားအင်အားစုတွေရဲ့ပြည်သူဘက်ကပါဝင်လာမှုပေါ့လေတော်လိုင်းအင်အားစုတွေဘက်ကပါဝင်လာမှုကရောပုံမခိုင်မာလာတယ်လို့မသတ်မှတ်နိုင်ဘူးလားခင
်ဗျပို့ပြီးတော့ခိုင်မာလာပါလေဒါပေမဲ့ဆရာခုနစောစောကပြောသွားတဲ့အချက်ပေါ့နော်တိုင်းသားတွေကနေမှဂျင်းဂျိုင်းဆွေးနွေးပွဲမှာစစ်တပ်ပေါ်ယုံကြည်နိုင်မှုဆိုတာပထမဦးဆုံးကတော့စစ်တပ်ကမယုံကြည်ဘူးလို့ကျွန်တော်ထင်တယ်။ဘုချုပ်မူကြီးမင်းအွန်လိုင်းကိုလိုက်က27ရာစုပြစ်လို့ပါပြောသွားတယ်။ EA ကိုတိုင်းသား
နနကအဖွဲတွေကမယိုးသားဘူးနော်စိတ်ကောင်းချိတ်ပြီးခွေသားရောင်းနေတယ်ဆိုတဲ့စကားကိုအဲ့ဒီညီလာခံကြီးမှကိုပြောသွားတယ်အဲ့တော့လက်ရှိအတိုင်းသွားလို့ကတော့ပဋိပက္ခတွေကပြောနေမှာပဲနံပါတ်1တိုင်းရင်သားနနကိုင်တပ်ဖွဲ့ဒီအပေါ်မှာလဲယုံကြည်မှုမရှိဘူးစန့်ကျင်တဲ့စကားတွေကိုပြောထားတယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်လူလူတရားလုံးကထောက်ခံတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါပေါ်မှာလဲရံပက်လို့ဆက်ဆံနေတယ်ဒါဒီအားလုံးဟာတိုင်းပြည်အတွက်ကောင်းတဲ့လက္ခဏာမဟုတ်ဘူးအဲ့ဒီအထွက်ပေါက်လိုချင်တယ်ဆိုလို့ရှိရင်တော့တက်တွင်းမှာခေါင်းဆောင်မှုအပြောင်းလဲရှိမှာပဲထွက်ပေါက်ရလိမ့်မယ်လို့ကျွန်တော်ထင်တယ
်အဲ့ဒီတိုင်းရင်းသားတွေဘက်ကအခုတချို့ကမျှော်မှန်းနေကြတာဖက်ဒရယ်တက်မတော်ဖက်ဒရယ်အာမေတီထောင်မယ်ဆိုတဲ့ကိစ္စဒါတော့တတတတီထောင်မှုဆိုတာကတော့သူရဲ့စနစ်စည်းကမ်းအရတော်တော်လေးအချိန်ယူကြံ့ကြံ့မဲ့ကိစ္စဖြစ်ပါတယ်လောလောဆယ်မှာတော့သူတို့စုပေါင်းပြီးတော့တိုက်တဲ့ခိုက်တဲ့ပုံစံမျိုးဖြစ်ပါလိမ့်ဖြစ်လာပါလိမ့်မယ်ဒါပေမဲ့88နောက်ပိုင်းမှာလည်းပဲဒါတပ်ပေါင်းစုဖွဲ့ပြီးတော့တိုက်ဖို့လုခက်ရတာရှိပါတယ်ဆိုတော့အဲ့ဒီသူတို့ကနိုင်ငံရေးအချင်းထောက်ခံမှုအပြင်သူတို့ရဲ့ PR စီရေး PR ကရောထိရောက်နိုင်ပါမလားဒါလည်းပဲသံသရာတော့ရှိကြောက်မှထင်တယ်ရှာ
ကျွန်တော်တို့တရုတ်နေထားဒါကလည်းရုရှားနဲ့အင်တာဗျူးမှာဘုချုပ်မူဂျီမင်းအောင်လိုင်းကိုနိုင်ကိုကနိုင်ငံကြီးတနိုင်ငံရှိနေတဲ့အကြောင်းအခက်အခဲတွေရှိတယ်ဆိုပြီးသူကဒီလိုပြောသွားတယ်ပေါ့နော်ဆိုတော့ဒီတရုတ်ရဲ့အနေထားကကျွန်တော်တို့ဘယ်လိုသဘောထားမလဲဆိုတဲ့အပေါ်မှာမူတည်တယ်ဝတ်တက်မလို့ပါမှုမပါမှုကစူးစိနိုင်မှုပေါ်မှာအများကြီးမူတည်ပါတယ်အခုကကျွန်တော်တို့ကချင်နဲ့ကရင်နိုင်ငံကြီးတပ်ဖွဲ့နှစ်ခုကိုအဓိကထားနေရတဲ့အတွက်ကြောင့်မို့လို့လောလောဆယ်မှာတော့အဲ့ဒီလောက်မကောင်းသေးဘူးလို့ပြောပါမှာပ
ါဒါပေမဲ့တရုတ်ကတော့ဝါရီကိုမြှောက်ပေးပြီးတော့တိုက်ကြခွာဆွဲပုံစံမျိုးတော့လုံမှာမဟုတ်ဘူးတကယ်တော့စီရီးဒါပို့ပြီးအကောင့်လာရင်တော့သူရဲ့စီးပွားရေးလုကွက်တွေလည်းပဲထိခိုက်သွန်းနိုင်တယ်ဆိုတာတရုတ်ကတွေ့ပြီးသားဖြစ်မှာပါဆိုတော့တရုတ်ရဲ့အဖြစ်နိုင်ဆုံးနည်းကတော့နှစ်ဖက်ပြည်လဲအောင်လုပ်မယ်ဆိုတာသူကနိုင်ငံတကာမှာလည်းအများအားတက်တပြီးတော့ပြောနေပါတယ်အဲ့ဒီညီလာမှာဖြစ်နိုင်ပါမလားနားဝင်ပါမလားနှစ်ဖက်လုံးကိုတရုတ်ကအဲ့လိုဖြစ်စီချင်တာဒီချိန်မှာ
တပ်လို့ကောင်းဆောင်ပေါ့နော်လက်ရှိကောင်းဆောင်တွေရဲ့အနားယူပြီးတော့နောက်ထပ်ကောင်းဆောင်မှုအစ်စ်မပေါ်လာဘူးဆိုခဲ့လို့ရှိရင်နော်တွေ့ဆုံဆွေးနွေးရေးကဒုတိယအကောင်ဆုံးလမ်းကြောင်းလို့ကျွန်တော်ထင်တယ်တိုင်းပြည်အတွက်ဖြစ်မဖြစ်ဆိုတာကတော့လက်ရှိကောင်းမှနေပုံအရဆိုရင်ဘလားလာနေတယ်လို့ပြောလို့ရတယ်ဒါကလည်းတပ်တော်လက်ရှိဘုံကြီးမင်းအောင်လိုင်းနဲ့တကွာနောက်လက်ရှိကောင်းဆောင်နေကြတဲ့ကောင်းဆောင်တွေကငါတို့မှာတခြားနည်းလမ်းမရှိဘူးဆိုတဲ့အခြေအနေကိုရောက်သွားမှပဲသူကဆွေးနွေးပွဲကိုရောက်မဲ့သဘောရှိပါတယ်အဲ့ဒီလိုရောက်သွားနိုင်လောက်အောင်လေနိုင်ငံတကာဆက်ပြီးဖိအားပေးနိုင်မလားဆိုတာနိုင်ငံတကာဘက်မှအများကြီးမူတည်နေတယ်ပြည်တွင်းလှုပ်ရှားမှုတွေဘက်မှလည်းအများကြီးမူတည်နေတယ်ဒါကြောင့်မို့ဒီ dynamic ရဲ့ဖြစ်ပေါ်တိုးတက်မှုတွေထိမ့်သိမ့်နိုင်မှုတွေကိုကျွန်တော်တို့ကဆက်ပြီးစောင့်ကြည့်မှပဲအနာဂတ်ဘယ်လိုသွားမလဲဆိုတာပြောနိုင်မယ်လို့ထင်တယ
်အခုလောလောဆယ်မှာတော့တိုင်းပြည်နစ်နာတယ်တိုင်းပြည်ဆိုရတဲ့ပြည်သူလူထုအများကြီးနစ်နာကြတော့ဆရာနေမကောင်းတဲ့လူတွေဆေးလူလူလလဆက်တင်ကြမပူနိုင်ဘူးဘုန်းနယ်လာကမရဘူးစာဝန်နေအကြက်တဲအမျိုးမျိုးဖြစ်လာတယ်ဆိုတော့ဒီအကြက်တဲတွေကိုစစ်တပ်ကလည်းပဲသူတို့ဟာတိုင်းပြည်ကိုမမှန်ကန်မဟုတ်ထောက်ထားဘူးသူတို့ဘက်မှာလည်းပဲအကြက်တဲရှိတယ်ဆိုတော့နှစ်ဖက်လုံးကြုံရတဲ့အကြက်တဲကိုဘယ်ဘက်ကပူပြီးကြမ်းကြမ်းခံနိုင်မလို့ထင်တယ်လဲဆရာပြည်သူလူထုကပူကြမ်းကြမ်းခံပြီးရောဆက်လက်တိုက်ပွဲဝင်နိုင်မလားသူတို့မျိုးစစ်တပ်ကပဲကြမ်းကြမ်းခံပြီးတော့ကဲငါတို့လုပ်ချင်တာကိုအတင်းလုပ်မယ်ဆိုပြီးအင်အားသုံးပြီးတော့ကြမ်းကြမ်းခံပြီးဆက်လုပ်နိုင်သလားအဲ့ဒါကတော့နည်းနည်း
ဒီလိုတခုကဒီလိုလေဆရာလူလူလှူရှာမှုရဲ့သဘောတဘာဝတွေကတစုံတရာသူကလူလူလှူရှာမှုလုပ်တယ်ပြင်ပြန်ဆိုးရတယ်အခန့်အသတ်ရှိတယ်ဒါသူ့ရဲ့သဘောတဘာဝပါနော်တပွဲတည်းနဲ့ပြီးတာမဟုတ်ဆရာလဲဒါတမိုင်းကနေဆရာလဲတမိုင်းအများကြီးလေ့လာခဲ့တဲ့လူဆိုတော့ဘယ်နိုင်ငံရဲ့တမိုင်းမှာပဲဖြစ်ဖြစ်မျိုးဆက်ချီပြီးရုပ်ကလှူရှာတာပါဒီမိုကရေစီနဲ့လူခွင့်ရေးလှူရှာမှုဆိုတာတချီတမောင်းနဲ့ပြီးရထုံစံမရှိပါဘူးအဲ့ဒီတောင်းကလည်းကြည့်လို့မရပါဘူးเนาะဒါကြောင့်မို့ရေရှည်အားဖြင့်တက်မလို့ကဆက်ပြီးတော့အခုခေါင်းဆောင်တွေကဆက်ပြီးအာဏာယူထားမယ်ဘာပဲဖြစ်ဖြစ်ကွာဆက်ပြီးသွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ကရေရှည်တိုက်ပွဲသထဖြစ်တဲ့အတွက်ရေရှည်မဟာဗျူဟာတိုက်ပွဲပုံစံကိုပြောရမှာပါဥပမာတောင်အာဖရိကမှာလုပ်တဲ့ Mplan ဆိုတာမျိုးပေါ့เนาะကျွန်တော်တို့ဆက်ပြီးတော့ရုံးကန်လှုပ်ရှားကြရမှာပါပဲဒါပေမဲ့မတရားဖိနှိပ်တဲ့တကြောင်တစုံတရာຢາຍີຍະນາດາຍະຊາຍຫາດາမျိုးຢາຍີງິນຍະດາမျိုးຜິດກອງຜິດໄດ້ເດດາບິເມດາມາປີ້ໄດ້ຕະໃຫຍ່ນັ້ນມາເບຕາຍນາແລະນະກາຍອພ່ເດຍະຫຼົ່ຊາຫມູ່ດີກາແລ
都没拉下江西的，大家没比准是皮皮是瑞亚路皮么拉出来，高点子点垃圾也看不见的嘞，谁拉开的？
我们比准是皮拉么拉说，后来也比个比准是干，你甭可能是拉皮拉开了玻璃，不是要牛宝提比准是干，变成了没出来的宝宝。
哎，宝宝比鸡妈拉没宝，大妹妹大家来，得有耶。也的确，你查不嘛目的的，把咱们来说到，我怎么把位呢？但是那那个人拍的，阿哥高木拉说了，大家先想讲呢。大家木，第六天见皮拉布说了个，讲起的名医也都项目宝嘛，这边嘛表露下来，估计提个，比比比比，就那路宝嘛表露名，对不？那个那个皮阿哥的，那路 CRBH 的，那路路项目弄了家的，路那个路建的。在那里面啊，这边没人那么多的，皮亚贝姆有啊咯，对啦，尼亚的，突然地有阿西安波，那边没阿西安路啊，表多难记的，咩意思？
古早人啊，孙女电视多嘞，你妈也懂得吃吧？个咩？啊，古家嘛咯，做了单手也，比如讲嘛，一个那个男生也嘛吧。မနက်ကမှစိတ်ချမ်းမြေ့စရာနေစဉ်ကြုံတွေ့နေရတာကြောင့်လက်ရှိကြုံတွေ့နေရတဲ့စိတ်ပိစိမှုတွေကိုရင်ဆိုင်နိုင်ဖို့စိတ်ကျန်းမာရေးပညာရှင်တွေကအွန်လိုင်းကနေအကူအညီပေးနေပါတယ်။လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်းစောကတင်ပြပေးထားပါတယ
်။စိတ်ထိခိုက်မှုနဲ့ဝမ်းနည်းချေခွဲမှုတွေကိုအကောင်းဆုံးစီမံခန့်ခွဲပြီးမိမိဥတည်တဲ့ရည်မှန်းချက်ပန်းနိုင်ကိုရောက်အောင်သွားနိုင်တာဟာစိတ်ကျန်းမာရေးမှာအလွန်အရေးကြီးတာပါ။ပြောင်းလဲချက်မဲ့နေပြီလို့ခံစားရတဲ့အခါတိုင်းမိမိတို့လှုပ်ဆောင်ပြီးရရှိထားတဲ့အောင်မြင်မှုတွေကိုပြန်သုံးသပ်ရင်းစိတ်ခွန်အားမြင့်တင်ပေးဖို့လိုတယ်လို့စိတ်ကျန်းမာရေးပညာရှင်တူဖြစ်သူကေဗီယလာဖြူကအခုလိုပြောပါဗျာ
။ကျမတို့ရဲ့အားလုံးကဒီအကျဉ်းသက်မှုတွေကတော့အများဆုံးလွတ်မြောက်ပေါ့နော်ဖြစ်နိုင်တော့ဒီအများဆုံးလွတ်မြောက်ခြင်းနဲ့ပေါ့နော်ကျမတို့ဟိုပေါ့ပြည်ပဘယူအန်တို့ပြည်ပတို့တော့ကုညီမြောင်အကူညီမျိုးမြန်မြန်လာပြီးတော့အကြံဖတ်မှုတွေဖြည့်ရှင်းခြင်းမှန်ပေါ့နော်ဒါပေမဲ့ကျွန်တော်တို့အခုချိန်မှာတော့မျောလင့်ထားဒါအဲ့အခြေအနေတွေတော့မဖြစ်လာသေးဘူးအဲ့တော့ကြာမလို့တစ်ခါလေးမျောလင့်ချက်မဲ့တာတော့ခံစားချက်မဲ့တာတော့ဖြစ်ပေါ်လာရင်ကျွန်တော်တို့အရင်ကကျွန်တော်တို့အခုအထီစူးစမ်းပြီးတော့ရရှိလာတဲ့ရလက်တွေကိုလည်းမမေ့ဘူးပေါ့နော်အဲ့ဒါအခုကျွန်တော်တို့အခုဒီတရားဝင်အစိုးရကဘယ်သူမှမတတ်မှတ်သေးတာတော့ကျွန်တော်တို့အခုဒီဟိုဘယ်လိုများ CRPH ဖွဲ့စည်းရတော့ပါတော့အဲ့ဒီကျွန်တော်တို့ဒီຢာတွေကဒါကျွန်တော်တို့ achievement တွေမှာကျွန်တော်တို့ရရှိလာတဲ့ဘယ်လိုကျွန်တော်တို့ရဲ့ဟိုဒီ action ကနေရရှိလာတဲ့ပေါ့နော်အောင်မြင်မှုတွေပါအဲ့တော့ကြောင့်ကျွန်တော်တို့ဒီမှာဒီတော်လိုင်းမှာအတီးကပါကျွန်တော်တို့အရှုံးမပေးဘူးအနမနာခံမှုဆိုရင်တော့သူတို့ဘာမှမလုပ်လို့မင်းသူတို့ဒီအာနာမဲ့ပါပဲအဲ့တော့ကြောင့်မလို့ကျွန်မပြောချင်တာတော့နောက်ဆုံးက law of attraction ရဲ့ပေါ့နော်သဘောတရားကကျွန်မတို့အောင်မြင်မယ်လို့အကျွေးမဲ့ယုံကြည်ရယ်ဆိုရင်တော့အောင်မြင်မှုဆိုတာရအောင်ရရှိမှာပါဟုတ
်စိတ်ပိစီမှုတွေနဲ့စိတ်ထိခိုက်ကြေကွဲမှုတွေကိုခံစားရတဲ့အခါခန္ဓာကိုယ်ကနေပြန်လည်တုံ့ပြန်တဲ့တုံ့ပြန်မှုတွေဟာတဦးနဲ့တဦးမတူညီပဲအနည်းငယ်ကွဲပြားခြားနားမှုရှိနိုင်တယ်လို့သိရပါတယ်အိမ်မပြောတာမျိုးဖြစ်နိုင်တယ်လို့အကြောင်းရင်းမရှိဘဲငိုကြေးတာမျိုးတွေလည်းဖြစ်နိုင်တယ်လို့ကေဘီလာဖြူကရှင်းပြပါဗျ။အ
ိမ်ပြောရင်ခက်ခဲခြင်းဒါမှမဟုတ်တစ်ခါလေကြာရင်ကိုအိမ်နေပေမဲ့လည်းညားမှာပေါ့နော်အများအားအလိုတစ်ဆက်အေးထားအေးရဘယ်လိုပြောမလဲ disturb ပေါ့နော်ဟိုဟာပြက်ကွက်ပြက်ပြက်တာပေါ့နော်ဟိုနှစ်ဟို6နာရီဓာတ်အရမ်းမယ်ဆိုတော့2နာရီကြာရင်တစ်ခါကိုပြန်ထတာအဲ့လိုမျိုးတွေတေချာညစက်တိုင်းမအိတ်နိုင်ခြင်းပေါ့နော်အဲ့လိုမျိုးတွေဖြစ်တာရဲ့ဒါမှမဟုတ်တစ်ခါလေကြာကိုအနာဂတ်အတွက်ပေါ့နော်စိတ်ပူတော့ကရောက်တာတွေနောက်ပြီးအာယုံဆူဆိုင်ဖို့ခက်ခဲတာတွေတစ်ခါလေကြာရင်ကိုသတင်းဖတ်ပေးပြန်လဲဟိုသတင်းစာပိုင်းတစ်ဝက်ကနေကိုနောက်အသွေးတစ်ခုဝင်လာပြီးဒီဟာတွေနဲ့ပို့ပြီးအာယုံဆူဆိုင်မှုတွေကိုလောက်ရမယ့်အလုပ်တွေဖြစ်ဖြစ်အဲ့ဒါတွေခက်ခဲပါအဲ့အမျိုးခက်ခဲခြင်းဒါမှမဟုတ်ဝမ်းနည်းခြင်းစိတ်ဓာတ်ကျခြင်းအဲ့စိတ်ခံစားမှုတချို့တွေကြတော့လဲစိတ်ခံစားမှုတွေထုံထိုင်ခြင်းပေါ့နော် emotional numbing လို့ခေါ်ပါတယ်နောက်ပြီးတော့ဆုံးဖြတ်ချက်များချရန်ခက်ခဲခြင်းခေါင်းတချို့ကြတော့လဲဟိုဘယ်လိုပြောမလဲ physical symptom ပေါ့နော်ဒီဟို sleep stressor တွေကဒီဟိုခန္ဓာကိုယ်ပေါ်မှာအဲ့လိုစိတ်ခံစားဟိုစိတ်ခံစားချက်အနေနဲ့မဟုတ်ဘဲနဲ့ခေါင်းကိုက်ချင်းသူဝမ်းယောဂပြဿနာတွေဖြစ်ချင်းဒါမှမဟုတ်မကောင်းချင်းအဲ့လိုမျိုးတွေနဲ့လည်းဖြစ်ပေါ်နိုင်ပါတယ်တချို့ကြတယ်အကူညီမဲ့ဒါမှမဟုတ်အခြေအနေကိုပြောင်းလဲရန်အစွမ်းရည်မဲ့ဒီလူတွေခံစားချက်တွေအဲ့လိုမျိုးတွေလည်းဖြစ်နိုင်ပါတယ်ဟိုဟာနောက်နောက်တစ်ချက်ကတော့အကျောင်းပြချက်မရှိဘဲတစ်ခါလေးငိုကြွေးခြင်းကိုဘာဖြစ်လို့မှန်းတော့မသိဘူးဒါပေမဲ့မျက်ရည်ပေါက်ပေါက်ကျပြီးငိုကြွေးတာတွေ ငါအစာစားခြင်းစိတ်ကြော်နေခြင်းဒါမှမဟုတ်အရင်အထက်အလွန်ကိုအရင်အထက်စားနေတဲ့ပတ္တံမဟုတ်ပုံစံမဟုတ်ဘဲနဲ့အလွန်ကျွန်းစားခြင်းအဲ့လိုမျိုးတွေလည်းဖြစ်နိုင်ပါတယ်ပေါ့နော်စားသည့်လက္ခဏာများခံစားရရင်ဒါကျွန်တော်စိတ်ဖိစီးမှုတည်တာစိတ်တချို့တန်ရာရမှုပုံစံမျိုးနဲ့ကိုလည်းဒါဘယ်လိုပြောမလဲ indicate ပေါ့နော်ဟိုပြောဖြစ်ပါတယ
်မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့အခြေအနေတွေအရပြည်သူလူထုဟာထိတ်လန့်ကြောက်ရွံ့ခြင်းဒေါသထွက်ခြင်းစတဲ့စိတ်ခံစားမှုတွေကိုပြင်းပြင်းထန်ထန်ခံစားနေကြရတာပါစိတ်ကံစားမှုတွေအလွန်အမင်းပြင်းထန်လွှမ်းမိုးမှုကိုမီလျော့ရှောင်လွဲနိုင်မှုမလွယ်ကူတဲ့အနေအထားတစ်ခုကိုရောက်ရှိနေတာဖြစ်ပါတယ်။ဒီချိန်မှာမိမိတို့ခံစားနေရတဲ့စိတ်ကံစားမှုတွေကိုအထိုက်လျောက်ယောနေတက်တာစေဖို့အတွက်စိတ်ကျမ်းမာရေးပညာရှင်တွေအများကြီးပါဝင်ကူညီပေးနေတဲ့ငူဝပန်းလိုမျိုးပရာဟိတအဖွဲ့တွေကိုအွန်လိုင်းကနေတဆင့်ဆက်သွယ်ပြီးနှစ်သိမ့်ဆွေးနွေးပညာပေးမှုအခမဲ့ခံယူလို့ရတယ်လို့သိရပါတယ်။စိတ်ကျမ်းမာရေးပညာရှင်တွေအများကြီးပါဝင်ကူညီပေးနေတဲ့ငူဝပန်းလိုမျိုးပရာဟိတအဖွဲ့တွေကိုအွန်လိုင်းကတဆင့်ဆက်သွယ်ဆွေးနွေးရင်းလက်ရှိကြုံတွေ့နေရတဲ့စိတ်ထိခိုက်မှုနဲ့ဝမ်းနည်းကျွကဲမှုတွေကိုလျော့နေအောင်ဆောင်ရွက်လို့ရတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါဒေါက်တာတန်းစောကတင်ဆက်ပေးသွားတာပါအခုတော့ကိုရန်နိုင်ရဲ့အားကစားအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်
ဒီကအောက်သားကဏ္ဍမှာတော့အင်္ဂလန်ပရီးမီယာလိဘောလုံးပွဲနဲ့ပြင်သစ် Open Tennis ပြိုင်ပွဲနဲ့ဆိုင်တဲ့သတင်းကိုပြောပြသွားမှာဖြစ်ပါတယ်။အင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေကတော့ပြီးဖို့၈ပွဲပဲလိုပါတော့တယ်။ဒီတစ်ပတ်မှာပွဲစဉ်30မြောက်ကိုကစားခဲ့ကြပြီးတော့ Man City အသင်းကဒီတစ်ပတ်မှာလည်းထပ်ပြီးအနိုင်ရတာကြောင့်ချန်ပီယံဖြစ်ဖို့နှီးဆက်လာနေပါတယ်။ Man City ဟာဒီတစ်ပတ်မှာ Leicester ကွင်းမှာသွားကစားတာမှာ Man City က Mendy နဲ့ Jesus တို့သွင်းတဲ့ဂိုးတွေနဲ့နဂိုးကိုမရှိနဲ့နိုင်သွားခဲ့ပါတယ်။ကျန်တဲ့ပွဲစဉ်တွေမှာတော့ဒီတစ်ပတ်မှာ Manchester United က Brighton ကိုနောက်ကနေလိုက်ကစားပြီးတော့နဂိုးတခုနဲ့နိုင်ပြီး Liverpool ကလည်း Arsenal ကိုအဝေးကွင်းမှာ3ဂိုးကိုမရှိနဲ့နိုင်ပါတယ်။ Chelsea ကတော့အခုတစ်ပတ်မှာ West Brom ကိုအင်ကွင်းမှာ5ဂိုး2ဂိုးနဲ့ရှုံးပြီးတော့ Newcastle နဲ့ Tottenham ကတော့နဂိုးစီတည်ကျသွားခဲ့ပါတယ်။ Man City ဟာဒီတစ်ပတ်နိုင်လိုက်တဲ့အတွက်ဒုတိယနေရာက Manchester United ထက်တပွဲပိုကစားပြီး30ပွဲမှာ84မှတ်နဲ့14မှတ်ဖြတ်ထားပါတယ်။မန်စီးတီးကနောက်ထပ်9ပွဲကစားဖို့ကြံနေသေးပြီးတော့ဒီထက်က4ပွဲနိုင်ရင်တော့ချန်ပီယံဖြစ်မှာဖြစ်ပါတယ်ခင်ဗျာ။မန်စီးတီးတိုက်စစ်မှုအဂွေရိုဟာဒီနေ့ဘောလုံးရာသီအပြီးမှာအသင်းကနေထွက်မှာဖြစ်တဲ့အတွက်ဒါမဲ့ဘောလုံးရာသီမှာတော့ထိတ်တန့်တိုက်စစ်မှုတစ်ယောက်ကိုခေါ်လိုက်မယ်ဆိုပြီးတော့ခမန်းနေကြပြီးဒေါ်မန်တိုက်စစ်မှုဟာလန်ကိုခေါ်နိုင်တယ်ဆိုတဲ့ထင်ကြီးပြီးတော့ဆိုမှုတွေလည်းထွက်လာနေပါတယ်။ဒါမှလည်းသူ့ကိုခေါ်ဖို့အတွက်ပေါင်တန်း100လောက်အနည်းဆုံးသုံးရမယ့်အနေအထားဖြစ်နေပါတယ်။မက်ဆီဒီသဲဟာအခုချိန်ထိကစားသမားတူကိုတန်း100လောက်အထိပေးပြီးတော့ခေါ်တာမရှိသေးပေမဲ့အဲ့လိုမခေါ်တာမလိုအပ်လို့ဖြစ်ပြီးတော့အနာဂတ်မှာတော့သုံးချင်လဲသုံးလာနိုင်တယ်ဆိုပြီးတော့မက်ဆီဒီနီးပြဂေါ်ဒီယိုလာကပြောလိုက်ပါတယ်။
So far, the club had decided not to spend...
အခုအချိန်ထိတော့အသင်းကအားကစားသမားတယောက်တည်းကိုတန်းတရာလောက်ဒါမှမဟုတ်တန်းတရာကျော်သုံးပြီးတော့မခေါ်ဆုံးဖြတ်ခဲ့ပါလေ။အနာဂတ်မှာတော့အသင်းအတွက်လာမယ့်9နှစ်ဒါမှမဟုတ်10နှစ်စာဒုတိယအောင်လုပ်ဖို့လိုအပ်တယ်ဆိုရင်တော့ဖြစ်လာနိုင်ပါလေ။ဒါပေမဲ့အခုအချိန်ထိတော့အသင်းကရောအမှုဆောင်ရာရှိချုပ်နဲ့အားကစားဒါရိုက်တာတို့ကဒီလောက်မသုံးဖို့ဆုံးဖြတ်ထားပြီးအဲ့ဒါကြောင့်ကျွန်တော်တို့လည်းမလုပ်ပါဘူး။ဒါပေမဲ့အနာဂတ်မှာတော့ဖြစ်လာနိုင်ပါလေ။အတိအကျတော့ကျွန်တော်လည်းမပြောနိုင်ပါဘူး။
Haaland of course is an exceptional striker but you will understand that is not appropriate
Haaland tu mudu aw tu chin ne a gaza thama phit par le da mai tu wa tacha tin ye gaza thama phit ni do aku chein ma jaro a ni ne byo wo ma tin do ba u tu lo myo go twin kaung ne gaza thama myo sha twi bu ga ma lwe ba u man dai byo a yin yin ga le ma lwe ba u tu wa aku ma ta 20 be shi bi me tu twin ga de go ri ga tet ti ba be tu ga be che yo nya che yo pyin poun san myo soun ne go twin nai ne ta kai tai sin mu kaung ma ညမမြင်တယောက်တော့မှသူဘလောက်ဒီကောင်းတဲ့တိုက်စစ်မှုဆိုတာသိနိုင်ပါလေ
။ဘာစလုံးနာတိုက်စစ်မှုမက်ဆီဟာလည်းအခုနဲ့အခုမှအသင်းကနေထွက်တော့မယ်လို့ပြောထားတာကြောင့်မန်စီးတီးကိုရောက်လာနိုင်တယ်ဆိုပြီးတော့ခမန်းတာတွေလည်းရှိနေပါတယ်ခင်ဗျာ Tennis ပြိုင်ပွဲတွေဘက်မှာတော့ပြီးခဲ့တဲ့သတင်းဘက်ကကကျင်းပခဲ့တဲ့ Miami Open Tennis ပြိုင်ပွဲမှာအမျိုးသမီးဘက်မှာတော့ကမ္ဘာအဆင့်တဲ့ Ashley Birdie ကဘူးဆွဲပြီးတော့အမျိုးသားဘက်မှာတော့ချန်ပီယံတစ်တယောက်ထွက်လာပါဗျ။အမျိုးသမီး Final မှာတော့ကမ္ဘာအဆင့်တဲ့ Ashley Birdie နဲ့ Bianca Andreescu တို့ကစားကြတာမှာ
အွန်ရေးစကူဟာဒဏ်ရာကြောင့်ဆက်မကစားနိုင်တော့တဲ့အတွက်ဘော်ဒီက6-3-4-3ရနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒနင်္ဂနွေနေ့ကအမျိုးသားဖိုင်နယ်မှာတော့ပိုလန်ကဟူဘဟာကစ်ကအီတလီကအသက်19နှစ်အရွယ်ဂျန်နစ်စင်နာကို6-6-6-4နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ဘိုးဆွဲသွားပါတယ်။ဒါဟာပိုလန်နိုင်ငံသားတွေထဲမှာတော့ ATP Tennis Titan ပြိုင်ပွဲတစ်ခုကိုပထမဆုံးဘိုးဆွဲတာလည်းဖြစ်ပါတယ်ခင်ဗျာ။ပြင်သစ် Open Tennis ပြိုင်ပွဲကိုရွှေဆိုင်ကောင်းရွှေဆိုင်ရနိုင်တယ်လို့ပြင်သစ်အကစားဝန်ကြီးကပြောလိုက်ပါတယ်။ပြင်သစ်ဘာဝင်ဥရောပနိုင်ငံတချို့မှာ virus ကူးစက်မှုတွေပြန်မြင့်တက်လာနေတာကြောင့်ပြင်သစ် Open ကိုအခုနှစ်မှာလည်းရွှေဆိုင်ရပွဲရှိလာနိုင်တယ်ဆိုပြီးတော့ပြောလိုက်တာပါ။တခြားအကစားပြိုင်ပွဲတွေပြန်ဆောင်းမဲ့အချိန်နဲ့အတူတိုက်ပြီးတော့ပြိုင်ပွဲကျင်းပမဲ့ရက်ကိုရွှေ့တင်သလားဆိုတာကိုပြင်သစ် Tennis အဖွဲ့ချုပ်နဲ့ဆွေးနွေးနေတယ်လို့ပြင်သစ်အကစားဝန်ကြီးကပြောပါတယ်။မနေ့တုန်းကလည်း virus ကူးစက်မှုတွေကြောင့်ပြိုင်ပွဲကို၄လကျော်လောက်ရွှေ့ဆိုင်းခဲ့ရတာပါ။ပြည်သူနိုင်ငံမှာ covid တတိယလှိုင်းဖြစ်လာနေပြီး virus ကူးစက်မှုတွေပြန်မြင့်တက်လာတာကြောင့်ပြည်သူနိုင်ငံတော်ဝန်စနေနေ့ကစပြီးတော့လူတွေကိုအပြင်မထွက်ဖို့အမိန့်ထုတ်ပြန်ထားပါတယ်။ပြည်သူသမားအမန်ယောမက်ခရွန်ကတော့မေလလယ်လောက်မှာအပြင်မထွက်ဖို့အမိန့်ထုတ်ထားတာကိုပြန်ရုပ်သိမ်းနိုင်မယ်လို့ညွှန်လင်းတယ်ဆိုပြီးပြောထားပါတယ်။အခုနှစ်ပြည်သူ့ Open Tennis ပြိုင်ပွဲကိုတော့မေလ23ရက်နေ့ကနေဇွန်လ6ရက်နေ့ထိကျင်းပဖို့စီစဉ်ထားတာပါ။သတ်မှတ်ထားတဲ့အတိုင်းကျင်းပဖြစ်မယ်မကျင်းပဖြစ်ဘူးဆိုတာကတော့ virus ကူးစက်မှုတွေကိုဘလောက်ထိန်းချုပ်နိုင်မလဲဆိုတဲ့အပေါ်မှာမူတည်နေပါတယ်ခင်ဗျာ
။ကိုရနိုင်တင်ဆက်ခဲ့တဲ့အားကစားကဏ္ဍကိုနားဆင်ခဲ့ရတာပါ။အခုတော့နိုင်ငံတကာသတင်းကျဉ်းချုပ်ကိုနားလောင်ကပြောပြပေးပါအောင်ခင်ဗျာ။
ကလန်နာမြုတ်ကမြန်မာတန်ယုံမှာရုံနှွေးအာနာတရင်သဘောဖြစ်ပေါ်နေပါတယ်ပုတ်ထုံးနေနောက်မိုင်းကမြန်မာတပ်မကြီးခဏအပြင်သွားနေတဲ့အချိန်မှာတန်ဝန်တန်းတို့ကအထဲကနေတကားပိတ်ထားပြီးတော့အဝင်ခံမှုညှဉ်းဆန်းခဲ့တာလို့လဲတန်ယုံအပြင်ကအခြေအနေကိုလူမှုကွန်ရက်မှာတိုက်ရိုက်ထုတ်လွှင့်နေသူတွေကပြောပါတယ်တန်ယုံအပြင်ဘက်ကကားပေါ်မှာရှိနေပြီးတန်ယုံနဲ့ပြန်ဝင်ခွင့်ရဖို့ဗြိတိရှရဲတပ်ဖွဲ့ကိုအကူအညီတောင်းခံထားပေမဲ့တန်တမန်ပိုင်နယ်မြေဖြစ်တာကြောင့်အရေးယူဆောင်ရွက်ပေးလို့မရကြောင်းတုံ့ပြန်ခဲ့တယ်လို့လဲလူမှုကွန်ရက်ထုတ်လွှင့်မှုတွေမှာပြောဆိုခဲ့တာတွေ့ရပါတယ်တန်ယုံပြပကိုရောက်လာတဲ့မြန်မာနိုင်ငံသားတချို့ကိုတော့လူစုခွဲဖို့ရဲတပ်ဖွဲ့ကတတိပေးခဲ့တာကြောင့်လူစုလူဝေးကြီးကြီးမားမားတော့မရှိခဲ့ပါဘူး။တန်ယုံအပြင်မှာပြန်ဝင်ခွင့်ရဖို့ဆောင်ဆိုင်နေကြတဲ့တပ်အမကြီးဦးကျော်စွာမင်းကို VOA ကဆက်သွယ်မေးမြန်းဖို့ကြိုးပမ်းရမှာတော့လက်တလောမှတ်ချက်မပေးလို့သေးကြောင်းတုံ့ပြန်ခဲ့ပါတယ်။တပ်အမကြီးဦးကျော်စွာမင်းဟာပြီးခဲ့တဲ့မတ်လ10ရက်နေ့ကဗြိတိန်နိုင်ငံခြားရေးဝန်ကြီးဒေါမနစ်ရက်ပ်နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမရအဝေမြင့်တို့ကိုပြန်လုပေးဖို့လဲကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့မှုပါတယ်။ဖေဖော်ဝါရီလတရနေ့ကမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းအာဏာဖီဆန်ရေးလှုပ်ရှားမှုတွေမှာကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးအပါအဝင်နိုင်ငံတကာမှရှိနေတဲ့တန်တမာဝန်ထမ်းအတော်များများလဲပူးပေါင်းပါဝင်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတော့အုပ်ချုပ်နေတာကိုစတင်တဲ့ပြည်သူတွေကိုစစ်တပ်ကပြစ်ခတ်ဖြိုခွင်းခဲ့တာကြောင့်မနေ့ပုတ်ထိုးနေ့ကပြည်သူ15ဦးထက်မနည်းတေဆုံးပြီးအတော်များများဒဏ်ရာရသွားပါတယ်။စကိုင်းတိုင်းဒေသကြီးကလေးမျိုးကတပိတ်ခန္ဓာကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွင်းမှုကြောင့်တေဆုံးသူဖမ်းခံရသူတွေလည်းရှိတယ်လို့တပိတ်ကောင်းဆောင်တယောက်ကပြောပါတယ်။မနေ့ဧပြီလ9ရက်နေ့မှာပဲပဲခူးမျိုးကဆန္ဒပြပွဲကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွဲလို့နှစ်ဦးထက်မနည်းတေဆုံးပြီးတော့ဒဏ်ရာရသူတွေလည်းရှိခဲ့တယ်လို့မျက်မြင်တွေ့သူပဲခူးမျိုးခန့်က VOA ကိုပြောပါတယ်။စကိုင်းတိုင်းတန့်ဆဲတပိတ်မှာလည်းစစ်တပ်ရဲ့လက်ချက်ကြောင့်ပြည်သူတို့တေဆုံးခဲ့တာပါ။ဒဝေမျိုးတပိတ်စစ်ကြောင်းကိုလည်းအကျန်းဖက်ဖြိုခွဲခံရတဲ့အတွက်ကြည်ဆန်ထိတူတူရှိပြီးတော့အဖမ်းခံရသူကတော့ကိုဦးထက်မနဲ့ရှိတယ်လို့ဒေတာခန်တွေကပြောပါတယ
်။နောက်ဆုံးရတဲ့သတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးခဲ့တာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ယူမှာတော့နန်းလောင်ဖြစ်ပြီးတော့အတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Charleston Mock ဖြစ်ပါတယ်။ဒီကနေ့မနေ့အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ line number 32 40 48တို့ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များနဲ့တကွာမြမပြည်သူပြည်သားအလုံးဘေးအနေနဲ့ကင်းဝေးကြပါစေ VOA ကိုအားပေးနားဆင်ရတဲ့ကျေးဇူးတင်ပါတယ် VOA American တိုင်းရဲ့မနက်ပိုင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA အသံကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုလို့ရှိရင်ဒါမှမဟုတ်လို့ရှိရင်မိမိတို့ဒေသတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်အကြောင်းအရာတွေကိုသတင်းပေးပို့လို့ရှိရင်ကျွန်တော်တို့ VOA email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခုဆက်လက်ပြီးတော့ VOA American တိုင်းရဲ့မနက်ပိုင်းအစီအစဉ်တွေကို6နိုင်ရန်9နိုင်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များမြန်မာပြည်သူပြည်သားအလုံးဘေးနဲ့ကင်းဝေးကြပါစေ VOA ကိုအားပေးနားဆင်အတွက်ကျေးဇူးတင်ပါတယ်ကျွန်တော်အောင်မြတ်သူပါခင်ဗျာ။
This program has come to you from